to the Voice of America in Burmese.
မင်္ဂလာပါရှင်ဗီအိုအမေရိကန်တန်ရဲ့2019ခုနှစ်ဧပြီလ2ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VO Bambis News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမိုက်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။တမန်တော်နဲ့ထရမ်နဲ့နေတူအဖွဲ့အတွင်းမှုချုပ်တို့ဒီနေ့အင်ဖြူတော်မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တခိုင်ပြည်နယ်မင်းပြားမြို့နယ်မှာည9နာရီကနေမနေ့9နာရီအထိညမထရအမိတ်ပုံမှန်1-4ကိုမြို့နယ်အထွေထွေမှုကထုတ်ပြန်လိုက်ပါတယ်။တခိုင်နဲ့ချင်းပြည်နယ်တက်ကောရီကြကရဲသားတွေအတွက်အထူးစိုးရိမ်နဲ့ကြောင်းရန်ကုန်မြို့အမေရိကန်တန်ရုံကပြောပါတယ်။ဒီသတင်းတွေနဲ့ဒုတိယစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဒီကနေ့ညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့ကခေါင်းဆောင်တချို့ကိုမတရားသိမ်းပုံမှန်နဲ့ထိမ့်သိမ်းထားတာဟာတနိုင်ငံလုံးအပြစ်ရစရေးသဘောတူစာချုပ်အကောင့်ထဲဖော်ရမှာအခက်အခဲဖြစ်စေနိုင်သလား
သုံးသားကတော့ ANC လက်မှတ်ထိုးတဲ့ပိုင်းတော့အခက်အခဲဖြစ်တယ်မဟုတ်ဘူး။ဒီကနေ့ကတော့ပြောနေဆိုနေဆွေးနွေးနိုင်တဲ့ပြည်ရဲ့သူတွေလေ
ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာအင်စတီကျူက2018ခုနှစ်အတွင်းလက်နက်ကင်ပြိပခါတွေအကြောင်းပြုစုထားတဲ့အစီရင်ခံစာအကြောင်းသိကြရမှာပါ။တခါမြေဆုပ်စီမံကိန်းအပြေးတိုင်းမဖြတ်သိမ်းရဲဆိုရကိုလိုအပ်သလိုတရားစွဲသွားမယ်ဆိုတဲ့မနေ့ကဖွဲ့စည်းလိုက်တဲ့နိုင်ငံလုံးဆိုင်ရာမြေဆုပ်စီမံကိန်းအပြေးတိုင်းဖြတ်သိမ်းရေးကွန်ရက်ရဲ့ပြောကြားချက်တနင်္လာနေ့ကကျင်းပတဲ့ရန်ကုန်စီပင်သားရရွေးကောက်ပွဲရဲ့ပွင့်လင်းမြင်သာမှုအခြေအနေစတဲ့သတင်းလွှာတွေနားဆင်နိုင်ပါတယ်။အခုရန်ဆုံတော့အင်္ဂါနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်အတ္တလန္တိစာချုပ်နေတူအဖွဲ့အတွင်းမှုချုပ်ဂျွန်စတိုတန်ဘော့ဂ်နဲ့ဒီကနေ့သမ္မတအင်ပြူတော်မှာတွေ့ဆုံမှုရှိပါတယ်။သမ္မတထရမ့်ကမကြာခဏဝေဖန်ပြောဆိုလို့ရှိတဲ့နေတူအဖွဲ့ရဲ့90ပြည့်အထိမ်းအမှတ်ခန်းနာကိုဒီသတင်းပတ်တွင်ဝါရှင်တန်မြို့တော်မှာကျင်းပဖို့ရှိနေချိန်မှာပဲထရမ့်နဲ့စတိုတန်ဘော့ဂ်တို့တွေ့ဆုံဆွေးနွေးကြမှာပါ။ကာဝေးအသုံးစည်းကိုအလုံးလောက်မထုတ်ဘူး။အမေရိကန်ပြည်ထောင်စုပေါ်တိတ်မြှီခိုလွန်းအားကြီးတယ်ဆိုပြီးသမ္မတထရမ့်ကနေတူအဖွဲ့ဝင်နိုင်ငံတွေကိုမကြာခဏပြစ်တင်ဝေဖန်ထားတာပါ။2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆက်ဆွေးနွေးကာလအတွင်းကဆိုရင်နေတူအဖွဲ့ဟာအသုံးမဝင်တော့ဘူးဆိုတဲ့အထိပြောဆိုတာကြောင့်နေတူမဟာမိတ်တွေရောအမေရိကန်နိုင်ငံတွင်းမှာပါအတော်လေးထိတ်လန့်ခဲ့ကြဘူးပါလေ။သူအဲ့လိုပြောရတာဟာအကြမ်းဖက်ဝါဒတိုက်ဖြတ်ရေးအပေါ်အာရုံစိုက်မှုအားနေတာကြောင့်လို့သမ္မတထရမ့်ကဆိုသလိုအမေရိကန်ပြည်ထောင်စုဟာကာကွယ်ရေးအတွက်ငွေအမြောက်များကြက်ခံသုံးဆွဲရတဲ့ဝန်တိုးဝန်ပိုးကိုထန်ထားရတယ်လို့လည်းပြောပါရယ်။နေတူအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကလည်းဒီသတင်းပတ်အတွင်းဝါရှင်တန်မြို့တော်မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါရယ်။
ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်ဖို့ကိစ္စမှာသတ်မှတ်ချက်တွေအပေါ်သဘောတူညီချက်မရဘဲနဲ့နှုတ်ထွက်သွားရဖို့အလားအလာပုံများနေပြီလို့ EU ရဲ့စီးဆက်ညီနိုင်ရေးမှူးချုပ်မီခဲလ်ဘာနီယာကဒီကနေ့မှပြောလိုက်ပါတယ်။သဘောတူညီချက်မရဘဲနဲ့နှုတ်ထွက်ရမယ့်အခြေအနေကိုရှောင်ရှားဖို့မျှော်လင့်ချက်ရှိနေတော့မှာပဲလို့မစ္စတာဘာနီယာကပရက်ဆဲမြို့တော်မှာပြောလိုက်ပါတယ်။ဒါပေမဲ့ဗီဒိတ်အနေနဲ့ရွေးချယ်စရာတိတ်မရှိစားဘူးလို့လည်းမစ္စတာဘာနီယာကပြောပါတယ်။စနေတကြဖြစ်စီမဲ့တခုတည်းသောနီလန်ကတော့ EU နဲ့နှစ်နှစ်ကြာဆွေးနွေးပြီးတဲ့နောက်ဝန်ကြီးချုပ်ထရီဆာမေရဲ့ခြေစံညီနိုင်ရေးမှုတွေလက်ခံထားတဲ့သဘောတူညီချက်ကိုပြည်ထောင်လွှတ်တော်ကလက်ခံလိုက်ဖို့ပဲဖြစ်တယ်ဆိုပြီးတော့မစ္စတာဘာနီယာကပြောပါသေးတယ်။အခုချိန်ထိကတော့ရထားတဲ့သဘောတူညီချက်ကိုပြည်ထောင်လွှတ်တော်မတ်တွေက၃ချိန်တိတိပယ်ချထားပြီးပါပြီ။၄ချိန်ကြောင့်မဲခွဲဖို့အတွက်ဝန်ကြီးချုပ်မေကထပ်တင်သွင်းမယ်လို့ခန့်မှန်းထားကြပါသေးတယ်။Brexit အကြက်တဲကိုဖြည့်ရှင်းနီလန်ရှာဖို့အတွက်ဝန်ကြီးချုပ်မေဟာဒီကနေ့နိုင်အတော်ကြာအစိုးရအဖွဲ့အစည်းဝေးလုပ်ပါတယ်။ပြည်ထောင်နေနဲ့မတ်လ29ရက်နေ့မှာ EU ကနေထွက်ဖို့မူလကစီစဉ်ထားတာပါ။ဒါမှမဟုတ်လေလွတ်တော်ကထောက်ခံနိုင်မယ့်အဖြေကိုရှာဖို့ဝန်ကြီးချုပ်မေအစိုးရကို EU ကအချိန်နည်းနဲ့ထပ်ပေးထားပါတယ်
။ကမ္ဘာတဝန်းဥဒုရသည်ပြောင်းလဲမှုပြိပခါနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်လူပေါင်း113သန်းကျော်ဟာပြီးခဲ့တဲ့နှစ်ကစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေနဲ့ကြုံခဲ့ကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂလက်အောက်ခံစန္ဒယိကာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကနှစ်ဆင်ထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာစန္ဒယိကာအကြက်တဲ့အစီအစဉ်စာရဲမှာအဲ့လိုပြောထားတာပါ။စန္ဒယိကာပြက်လက်တဲ့ဒဏ်ခံစားရတဲ့53နိုင်ငံထဲမှာကြီးမားနိုင်ငံဟာစန္ဒယိကာအကူအညီရေးဖို့လိုအပ်နေပြီးအဲ့ဒီနောက်မှာတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတို့ပါပါတယ်။စန္ဒယိကာမလုံလောက်တဲ့အဆင့်အမျိုးမျိုးကိုရင်ဆိုင်ရတဲ့လူအရေအတွက်တန်း100အထိရောက်သွားတာမှာ2018ခုနှစ်ဟာ3နှစ်မြောက်ဇက်တိုက်ဖြစ်တယ်လို့ FAO အစီအစဉ်စာကပြောထားပါတယ်။လူပေါင်း124တန်းစာနယ်ရေခါပြက်လက်တန်းကြုံခဲ့ရတဲ့2018ခုနှစ်တည်းစာရင်တော့နည်းနည်းလျော့သွားပါတယ်။တချို့နိုင်ငံတွေကတော့မိုးကောင်ရေရှားတာနဲ့ရေကြီးတာလို့ဆိုးရွားတဲ့ရာသီဥတုဘေးဒဏ်တွေကြောင့်တည်ရောက်မှုတန်းကိုနည်းနည်းပဲခံရတယ်လို့အစိုးရကမှဖော်ပြပါတယ်။စာနယ်ရေခါပြက်လက်မှုတန်းကိုခံစားရသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေထိုင်သူအများအပြားပါဝင်တယ်လို့အစိုးရကမှပြောထားပါတယ်။ မြန်မာနိုင်ငံတခိုင်ပြည်နယ်ကပြည်ပခတွေကြောင့်ထပြေးသွားတဲ့လူနည်းစုအစလန်ဘာသာဝင်9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုနေကြတယ်လို့ကုလသမဂ္ဂကပြောထားပါတယ်
။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့တွေကအကြီးတန်းတာဝန်ရှိသူတွေဟာလူ25ယောက်ထက်မနည်းကိုလုံခြုံရေးဆိုင်ရာနောက်ကျောင်းရာဇဝင်ကင်းရှင်းကြောင်းအတိပြုပေးခဲ့ပြီးတော့အစိုးရစုံစမ်းစစ်ဆေးသူတွေကစိုးရိမ်ပွဲရှိတဲ့ကိစ္စရပ်တွေကြောင့်ပယ်ချထားရတဲ့ကြားကပဲအခုလိုအတိပြုပေးထားတာလို့အင်ဂျီရောတွင်ကပဲဖွင့်ချဖော်ထုတ်သူတယောက်ကကွန်ဂရက်စ်လက်တော်စုံစမ်းစစ်ဆေးမှုတွေကိုပြောပါတယ်။အဲ့လူတွေကိုလုံခြုံရေးဆိုင်ရာကင်းရှင်းကြောင်းအတိအမှတ်ပြုမှုထုတ်မပေးဖို့သက်ဆိုင်ရာစုံစမ်းစစ်ဆေးသူတွေကတင်ပြခဲ့ပြီးတဲ့နောက်မှာကိုပဲအင်ဂျီရောတာဝန်ရှိသူတွေကထုတ်ပေးခဲ့တယ်လို့ဖော်ထုတ်ဖွင့်ချသူထရီစီယာနျူဘောကပြောပါတယ်။အဲ့လူတွေတဲကအမည်ထုတ်ဖော်ပြောမထားတဲ့အင်ဂျီရောအကြီးတန်းတာဝန်ရှိသူနှစ်ယောက်အစိုးရကွန်ထရိုက်တာတွေနဲ့သမ္မတထရမ့်ယုံကတခြားဝန်ထမ်းတွေလည်းပါတယ်လို့ဆိုပါတယ်။
ဒီအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကြောင့်ညီငါညပဲတဲ့တွေကိုတိုက်ဆက်လက်ပြောပြနေပါတယ်ရခိုင်ပြည်နယ်မင်းကြားမြို့မှာည9နာရီကနေမနက်9နာရီအထိညမထွက်ရအမင်းကိုမင်းကြားမြို့နယ်ဥချုံရီမှုကဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ပုံမှန်144အကြာထုတ်ပြန်တဲ့အဲ့ဒီညမထွက်ရအမင်းကိုဒီကနေ့ကစပြီး2လကြာအထိအတည်ပြုတဲ့အကြောင်းအမင်းစာမှာဖော်ပြထားပါတယ်။ပုံနှကြုံရတိတောင်ကြောက်တော်မြောက်ဦးနဲ့မင်းကြားမြို့နယ်9မြို့နယ်မှာညမထွက်ရအမင်းထုတ်ပြန်ခွင့်ပြုဖို့တင်ပြတဲ့အပေါ်အတည်ပြုကြောင်းနဲ့အေဗီလာ2ရက်ဒီကနေ့မှာအမင်းထုတ်ပြန်ဆောင်ရွက်သွားဖို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုစားပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးအဝန်ကြီးဗိုလ်မှူးကြီးဖုံတင်ကအေဗီလာတရဲ့တနင်္လာနေ့မှာအကြောင်းကြားပြီးတဲ့နောက်မင်းပြဦးချုပ်ရည်မှုရဲ့ဒီကနေ့အမိန့်ထွက်လာတာလည်းဖြစ်ပါတယ်။ဒီတော်တွေမှာပဲပြည်ရင်းအခြေစိုက်တင်ဌာနတို့ချုပ်စီကိုအေအဖွဲ့နဲ့ပတ်သက်လို့မဟုတ်မှန်ဖော်ပြတာအကြမ်းဖက်တောင်းချမ်းသူလို့သုံးလုံးတာနဲ့အစိုးရဘက်ကဘယ်လိုက်ဖော်ပြတာဖြစ်ရှိရဲဆိုပြီးချင်းချောက်စာရရထားတဲ့အကြောင်းပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။ချင်းချောက်စာရတဲ့တင်ဌာနတွေထဲမှာ7 days သတင်းဂျာနယ် The Voice ဂျာနယ် 11 Media Group Mizima MCN ရန်ကုန်ခေတ်တဲ့သူရနေဝန်ဂျာနယ်တို့ပါတဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်။အဲ့ဒီချင်းချောက်စာကိုဘယ်အဖွဲ့အစည်းလူပုဂ္ဂိုလ်တွေကပို့တာလဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူ
းမြန်မာတပ်တော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတို့ကြားတိုက်ပွဲတွေဖြစ်နေတာမှာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကအရက်သားတွေအတွက်များစွာစိုးရိမ်မကင်းဖြစ်ရတယ်လို့ရန်ကုန်မြို့အမေရိကန်တပ်ရင်းကဒီနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်တက်ဆိုင်သူအားလုံးအနေနဲ့တိုက်ပွဲတွေရပ်တန့်ပြီးတော့ပဋိပက္ခချုပ်ငြိမ်းရေးကိုဦးတည်ပြီးတော့ထပ်ပြီးကြိုးပမ်းဆောင်ရွက်ကြပါလို့လည်းတိုက်တွန်းထားပါတယ်တိုက်ပွဲတွေကြောင့်ဥအိမ်ဆွန့်ခွာထွက်ပြေးရသူ19,000ကျော်အတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေအပြည့်အဝပေးနိုင်ဖို့အာဏာပိုင်တွေကခွင့်မပြုတဲ့အပေါ်မှာများစွာပူပန်နေရတယ်လို့တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိုးအိမ်ဆုံးခွာထွက်ပြေးနေသူတွေစီကိုအကူအညီတချို့ရောက်နိုင်ဖို့အာဏာပိုင်တွေကခွင့်ပြုထားတာကိုအတိအမှတ်ပြုတဲ့အကြောင်းပြောထားပြီးတော့အကူအညီလိုအပ်ချက်ကတိတ်ကြီးမနေတော့မေးလို့ထောက်ပြထားပါတယ်။လူသားစာနာမှုအကူအညီပေးအဖွဲ့တွေဝင်ရောက်ခွင့်ကိုတတ်မှတ်ထားတဲ့အတွက်ရခိုင်ပြည်နယ်အတွင်း9မြို့နယ်ကလူပေါင်း9,500ဟာဒီနှစ်ဇန်နဝါရီလကစပြီးတော့ကျန်းမာရေးပညာရေးနဲ့တန်ရှင်းတဲ့ရေတို့မရနိုင်တဲ့အကြောင်းအိုးအိမ်ဆုံးခွာထွက်ပြေးသူ1,000ကျော်ရှိနေတဲ့ကချင်နဲ့ရှမ်းမြောက်တို့ကလည်းလူသားချင်းစာနာမှုအကူအညီပေးနိုင်ရင်အမြဲလိုအဟန့်တာဖြစ်နေတဲ့အကြောင်းတရုံထုတ်ပြန်ကြမှာဖော်ပြထားပါတယ်။ရခိုင်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းကိုလူသားချင်းစာနာမှုအကူအညီပေးအဖွဲ့အစည်းတွေဝင်ရောက်ကူညီလုပ်ကိုင်ခွင့်ပြုဖို့မြန်မာအစိုးရနဲ့တက်မတော်ကိုရန်ကုန်မြို့အမေရိကန်တရုံကတိုက်တွန်းထားတာပါ။
အိန္ဒိယနိုင်ငံရေးပါတီတွေဒါမှမဟုတ်ပါကစ္စတန်စစ်ဖက်နဲ့ဆက်ဆက်ရှိတဲ့ Facebook အကောင့်နဲ့ဆက်မျက်နှာရပေါင်းများစွာကို Facebook ကပိတ်ပစ်လိုက်ပါတယ်။ပူပေါင်းကြံစီထားတဲ့အတုအယောင်ပြုမှုဒါမှမဟုတ်မသိလျော်တဲ့လူရက်တွေကြောင့်ပိတ်လိုက်တာလို့ Facebook ကအကြောင်းပြပါတယ်။အဲဒီဆက်မျက်နှာတွေနဲ့အကောင့်တွေကိုသူတို့ရဲ့အလိုလျောက်စနစ်ကနေစတင်သိရှိပြီးပိတ်ပစ်လိုက်တာလို့လည်း Facebook ကပြောပါတယ်။အိန္ဒိယကအဓိကအတိုက်ခံပါတီကြီးဖြစ်တဲ့အိန္ဒိယလူသားကွန်ဂရက် INC ကတော့အခုအပိတ်ခံရတဲ့အထက်မှာသူတို့ရဲ့တရားဝင်ဆက်မျက်နှာတွေမပါဘူးလို့ပြောပါတယ်။တနည်းအားဖြင့်တော့ပေးပစ်လိုက်တဲ့စာမျက်နှာတွေဟာနိုင်ငံရေးပါတီတွေနဲ့ဆက်ဆက်တယ်လို့ Facebook ကပြောထားတာကြောင့်ဒီထဲမှာသူတို့မပါဘူးလို့ပြောချင်တဲ့သဘောပါပဲ။ ABLA စတီယန်နီကစာပြီးအကျိတ်နဲ့ရှင်ပြန်ရမယ်ထူထူရုပ်ောက်ပွဲတွေအိန္ဒိယနိုင်ငံရေးပါတီတွေဟာ Social Media တွေပေါ်ကနေမဲဆွယ်စည်းရုံးနေကြတာပါ။ဒီအချိန်ဒီမှာလှုပ်ကြံသတင်းတွေရဲ့အန်တီကအဓိကစိုးရိမ်မှုကိစ္စတစ်ခုဖြစ်နေပါတယ်။ပါကစ္စတန်နိုင်ငံမှာတော့စစ်တပ်ရဲ့သတင်းမီဒီယာအဖွဲ့နဲ့ဆက်ဆက်တဲ့ Facebook စာမျက်နှာဒါမှမဟုတ် account 103ခုအပိတ်ခံရပါတယ်။ဤရန်နိုင်ငံမှာသတင်းနှစ်ပတ်အတွင်းတတိယအကြိမ်မြောက်ရေကြီးတဲ့ဒေသနဲ့ရင်ဆိုင်နေရပါတယ်။ဒီကိစ္စရပိုင်းတွေအတွင်းမိုးကြီးရွာပြီးမြေကြီးနဲ့ဆေးရည်ရှာနာကြောင့်နိုင်ငံနောက်ပိုင်းကလူရက်စတန်ပြည်နယ်တွင်ဒေသအတော်များများရေနစ်မြုပ်နေပါတယ်။ မလ19ရက်နေ့ကနိုင်ငံအရှေ့မြောက်ပိုင်းမှာပထမတစ်ကြိမ်မလ25ရက်နေ့ကအနောက်ပိုင်းနဲ့အနောက်တောင်ပိုင်းတွေမှာဒုတိယတစ်ကြိမ်ရေကြီးခဲ့ပြီးတဲ့နောက်အခုတခါထပ်ပြီးရေကြီးတဲ့ပြည်နယ်ရင်ဆိုင်ရတာပါဒီသဘောဝဘေးဒဏ်ကြောင့်သေဆုံးသူ44ဦးထက်မနည်းရှိပြီလို့နိုင်ငံပိုင်သတင်းဌာနကကြေညာထားပါတယ်ဒီနေ့15ခုကမြို့နယ်နဲ့ကျေးရွာပေါင်း400လောက်မှာရေကြီးတဲ့တံကိုခံနေကြပြီးမိသားစုပေါင်း6000လောက်ကိုကယ်ဆယ်ရွှေ့ပြောင်းပေးထားရတယ်လို့ယူရန်ပြည်ထောင်စုဝန်ကြီးကိုကိုကာပြီးနိုင်ငံပိုင် IRNA သတင်းဌာနသတင်းမှာဖော်ပြပါတယ်။အမေရိကန်ကအီရန်ပေါ်တံခတ်အရေးယူထားတာကြောင့်ရဟယင်တွေပြန်တန်းနိုင်တဲ့အခြေအနေမရှိတဲ့အတွက်ရေကြီးနေတဲ့ဒေသတွေစီအကူအညီပေးလူသားတွေကိုရဟယင်နဲ့ပို့ဖို့အခက်အခဲကြုံနေရတယ်လို့တင်းနယ်လာနေမှာယူရန်နိုင်ငံတိုင်းဝန်ကြီးကထွက်ထားမှရေးပါတယ်ပထမနှစ်ကြိမ်ရေကြီးတဲ့အချိန်တွေကိုတုံ့ပြန်လှုပ်ဆောင်တာမှာတုံဆိုင်နှေးကွေလွန်းနေဆိုပြီးအီရန်နိုင်ငံတွင်ဆိုရှယ်မီဒီယာအသုံးပြုသူတွေကသမ္မတဟက်ဆန်ရူဟာနီနဲ့တခြားအီရန်တာဝန်ရှိသူတွေကိုအပြင်းထန်ဝေဖန်ပြောဆိုနေကြပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ခဲ့တဲ့ဖြစ်ရပ်နဲ့အင်ဂျီလိုတာဝန်ရှိသူပေါင်း9ဦးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစင်ကစားအပြည့်အစုံကိုကော်ရက်လူတော်ကိုပေးပို့ရေးအတွက်ဒီမိုကရက်တွေကြီးစိုးထားတဲ့အောက်လူတော်ကော်မတီတစ်ခုကဒီသတင်းပတ်တွင်စလုပ်နေပါတယ်စာမျက်နှာ400နီးပါးပါအစီအခံစာအပြည့်စုံနဲ့တခြားဆက်ဆက်အထောက်အထားတွေကိုဒီကနေ့အင်္ဂါနေ့နောက်ဆုံးထားပြီးပေးပို့ဖို့အောက်လွတ်တော်တရားရေးကော်မတီကတောင်းဆိုထားတာပါအစီအခံစာမှာပါတဲ့လျှို့ဝှက်ထားရမယ့်အချက်အလက်တွေကိုဖုံးအုပ်ကွယ်ဖြတ်ပြီးတဲ့နောက်တိတ်မကြခင်မဟုတ်ရင်တော့အေဘီလာလည်းမှအစီအခံစာကိုပေးပို့မယ်လို့ရှေ့နေချုပ်ဝီလျံဘားကပြီးခဲ့တဲ့သတင်းပတ်မှာပြောထားပါတယ်အစီအခံစာအနှစ်ချုပ်စာမျက်နှာ၄မျက်နှာကိုတော့လွန်ခဲ့တဲ့သတင်းတစ်ပတ်မှာရှေ့နေချုပ်ဝီလျံဘားကထုတ်ပြန်ထားပါတယ်
အင်္ဂါနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးနာဂအမျိုးသားဆိုရှယ်လစ်ကောင်စီခေါင်းဆောင်တွေကိုပုံမှန်18/1နဲ့ထိမ့်သိမ်းထားခိုင်းရတဲ့အကြောင်းနဲ့စပါမယ်ရှင်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးအရေးယူထားမယ်ဆိုရင်အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးရေးအပိုင်းမှာအခက်အခဲရှိလာနိုင်တဲ့အကြောင်းနာဂနိုင်ငံရေးသုံးသပ်သူကပြောပါတယ်။လောလောဆယ်မှာ NSCNK ခေါင်းဆောင်တွေကိုခန့်တီးမြို့မှာထိန်းသိမ်းထားပြီးပုံမှန်18/1နဲ့ဆွဲဆိုထားတာဖြစ်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဆိုတော့တက်မတော်နဲ့စီးရေးပြိပခတွေမဖြစ်စေဖို့အတွက်နာဂဒေတာငင်းချမ်းရေးကိစ္စဆွေးနွေးဖို့နာဂရိုးရစာပေနဲ့ရင်ကျေးမှုဗဟိုကော်မတီကနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ခေါင်းဆောင်တွေကိုမလာရှိရဲ့နေ့မှာခန့်တီးမျိုးကိုဖိတ်ခေါ်ဆွေးနွေးပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်လောလောဆယ်မှာခေါင်းဆောင်၅ယောက်ကိုမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်18/1နဲ့အမှုဖွင့်ထားကြောင်းနာဂရိုးရစာပေနဲ့ရင်ကျေးမှုဗဟိုကော်မတီဥက္ကဋ္ဌဦးအောင်ထွတ်ကပြောပါတယ်
သုံးလပိုင်း9ရက်နေ့ကနေသူတို့ခေါ်ယူသွားတယ်26ရက်နေ့မှာတော့9ဦးတော့ဟိုခဏီမြို့ရက်စခန်းမှာစက်ကွန်တက်နဲ့အမှုဖွင့်လိုက်တယ်ဒီစက်ကွန်တက်နဲ့အမှုဖွင့်လိုက်တဲ့ဟာမှာဒီဖြစ်စဉ်တွေကို28ရက်နေ့မှာပဲတခါတည်းတိုင်းဒေသကြီးရဲ့ဝန်ကြီးဌာနကိုကျွန်တော်တို့တရားဝင်စာနဲ့တင်ပြထားပါတယ်အဲ့နောက်ပိုင်းကတော့ကျွန်တော်တို့ဒီနေ့ချိန်ထိဗာအဆက်တွေမှာတော့သူတို့ဘက်ကဘာမှအကြောင်းတော့မပြန်လာသေးဘူးကြာလောလောဆယ်ကတော့ဒီဖွဲ့နဲ့အချုပ်ထဲမှာပဲရှိပါတယ်တက်ရိတ်တာမှာရှိတဲ့လူလည်းရှိပါတယ်
NSCNK အဖွဲ့ကထိမ့်သိမ်းခံရသူ10ဦးရှိပြီးစက်ခွန်တင်တဲ့ဆွဲဆိုခံရသူ5ဦးဟာခန်းတီးမြို့ရဲစခန်းမှာထိမ့်သိမ်းထားတယ်လို့ကျန်သူတွေကတော့ခလာရ52မှာထိမ့်သိမ်းထားကြောင်းနဲ့သူတို့ကိုစတင်ဖမ်းဆီးစဉ်ကနိုင်ငံတော်တမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမရကာကွယ်ရေးဦးစီးချုပ်စီကိုစာပေးပို့ထားကြောင်းလည်းပြောပါတယ်နာဂယူအာနဲ့စာပေရင်ကျင်းမှုဘိုကော်မတီအနေနဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးပြီးနိုင်ငံရေးအရဆွေးနွေးစီလိုကြောင့်အခုလိုဆက်ပြောပါတယ်
။တက်ထဲမှာရှိတဲ့ NSCNK ကနေထိန်းသိမ်းထားတဲ့အဖွဲ့တွေနောက်ပြန်ရဲစခန်းမှာရှိနေတဲ့လူတွေကိုပြန်လည်လွှတ်ပေးဖို့အဲ့ဒါကြီးလွှတ်ပေးပြီးမှနိုင်ငံရေးအရဆွေးနွေးတဲ့ဟာမျိုးလေးတွေအဲ့ဒါကြီးရောကျွန်တော်တို့ကဒါပဲအဓိကတောင်းဆိုချက်ပါလေ။ဒီနေ့ချိန်မှာတော့
NSCNK အဖွဲ့ဟာတိုင်းဒေသကြီးအဆင့်လက်မှတ်ရေးထိုးထားပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးပါဘူးဒီအဖွဲ့ဟာစကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတကားရွာမှာအခြေစိုက်ပြီး2012ခုနှစ်ကတိုင်းဒေသကြီးအဆင့်ပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ဒီနှစ်ဇန်နဝါရီလ29ရက်နေ့မှာတော့အိန္ဒိယအစိုးရကိုစန့်ကျင်တော်လှန်နေတဲ့ကသဲနဲ့အာတန်လက်နက်ကင်တွေခိုးလုံနေတာကိုရှင်းလင်းဖို့အတွက်မြန်မာအစိုးရတပ်မတော်က NSCNK ဌာနချုပ်ကိုထိန်းချုပ်ခဲ့တာပါအမည်မဖော်လိုတဲ့နာဂနိုင်ငံရေးသမားတဦးကတော့ဒီခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားရင် NCA လက်မှတ်ရေးထိုးရေးအပိုင်းမှာအခက်အခဲရှိလာနိုင်ကြောင်းပြောပါတယ
်သုံးသားကတော့ NCA လက်မှတ်ထိုးရေးအပိုင်းတော့အခက်အခဲရှိကြမှာတကယ်လို့ပြောနိုင်ဆိုနိုင်
ဆွေးနွေးနိုင်တဲ့ပြည်သူတွေနဲ့သူတို့နဲ့ငကူရော်လေရင်းချိုင်းပြည်သူဆွေးနွေးဖို့လာကြတာပဲနိဆွေးနွေးလို့မဖြစ်ခင်သူတို့ဖြစ်သွားတာ။
အခုချိန်မှာNSCNK ကောင်းဆောင်ဥက္ကပလံကွယ်လွန်သွားပြီဖြစ်တာကြောင့်အယူအဆပြောင်းလဲလာပွဲရှိနိုင်ကြောင်းလဲဆက်လက်သုံးသပ်ထားပါတယ်။အရင်တော့ကောင်းဆောင်ကအယူတန်တော့အဲကောင်းဆောင်ဆုံးသွားပြီ။ဒါပေမဲ့ဥက္ကပလံဆိုတာမထောက်စခွန်အဲဒီကဆုံးသွားပြီ။နောက်ဒုတိယအခါလောက်တဲ့လူကလည်းအိန္ဒိယပဲကြောက်သွားပြီ။ဟိုဘက်မှာတော့အလဲဝင်တယ်လို့ဖြစ်သွားတာ။ဒါကြောင့်အဲဒီစိတ် စိတ်ခံနေကြတော့မရှိတော့ဖြစ်တော့ဘူး။အခုလူတော့လူနေဆိုတော့ကြာမှာကျွန်တော်တို့ညင်လာတော့အတွေးခေါ်အမျိုးမရှိမယ်။ရှိတဲ့လူတွေလောက်ကျတော့စိတ်ခံရတော့မတင်ဘူး။ဒေသခံပြည်သူတွေကတော့အပြည့်အစုံတဘောတူညီချက်ပြပြပြီးတိုက်ပွဲတွေပြန်လဲဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။ ဒီလာပိုင်းတွေအတွင်းမှာတော့NSCNK ဌာနချုပ်တကားရွာဘက်ကိုစားတောက်ကုန်တင်ပို့တာတွေကန့်တတ်ထားတာကြောင့်ဒေသခံပြည်သူတွေဟာစာနာရိတ်ခအခက်ခဲနဲ့တွေ့ကြုံနေရကြောင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အစိုးရခေါင်းဆောင်ပိုင်းတွေကနာဂခေါင်းဆောင်တွေဖမ်းဆီးထ
ကုနှစ်တနှစ်လုံးမှာဖြစ်ခဲ့တဲ့လက်နက်ကင်ပြိပခဆိုင်ရာအကြောင်းအရာတွေကိုမြို့နယ်အစဉ်စောင့်ကြည့်ရေးစနစ်တုံးပြီးအစီရင်ခံစာတစ်စောင်ပြုစုခဲ့ပါတယ်။ဒီအစီရင်ခံစာဟာကျွမ်းကျင်တဲ့သုတေသနပညာရှင်တွေနဲ့ပူးပေါင်းပြုစုထားတာဖြစ်လို့ငင်းချမ်းရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေအဖို့အကျိုးရှိမှာဖြစ်တဲ့အကြောင်း
ဒီစင်ကတော့ပြုစုခဲ့ရမှာချိန်တိုလို့အတွက်လုပ်ခဲ့ရတာရှိပါတယ်အချက်လက်အားလုံးစုံလို့အတွက်2019ဇန်နဝါရီလအတွင်းကျွန်တော်စောင့်ပါတယ်ဖေဗရူလာလမှာတော့ဒီအချက်လက်တွေမှာရရှိလာတဲ့အချက်တွေကို
အခုလိုမြန်မာတနင်္ဂနွေကလက်နက်ကင်ပြိပခိုင်နဲ့ပတ်သက်တဲ့အချက်လက်တွေစုဆောင်ထားတဲ့သုတေသနကိုကူညီခဲ့တာလို့ငင်းငယ်ရင်းတဲ့သုတေသနသမိုင်းပညာရှင်ဒေါက်တာစတိန်းထော်နဆန်ကပြောပါတယ်။
The ambition behind our data sets analysis is to be useful.
ညှော်လင့်ချက်တစ်ခုကဘာလဲဆိုရင်ကျွန်တော်တို့ထုတ်ပြန်တဲ့သတင်းအချက်လက်တွေဟာဆိုရင်အများအတွက်ကိုအသုံးဝင်ဖို့မျှော်လင့်ပါတယ်။ ကျွန်တော်တို့ထုတ်ပြန်တဲ့သတင်းအချက်တွေကိုလည်းမွာရရေးဆွဲသူတွေ၊စစ်ဘက်အဖွဲ့အစည်းတွေ၊
ဒီစီမံကိန်းအတွက်အေရှာဖောင်ဒေးရှင်းနဲ့လည်းချိတ်ဆက်ဆောင်ရွက်နေသလိုအခြားသီးသန့်ငွေကြေးထောက်ပံ့မှုမရှိဘဲနီးစပ်ရာပရောဂျက်တွေလိုအပ်တဲ့ရင်းမြစ်တွေကိုအသုံးပြုပြီးဆောင်ရွက်ခဲ့ရလို့ MIPS ရဲ့တာဝန်ရှိသူတွေကပြောပါတယ်။
ကိုဇော်ထက်ပြောပြသွားတာပါရှင်။အခုအဂရိလိုက်စားမှုတိုက်ဖြတ်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။ အမှတ်နဲ့တပ်ထုတွင်လုပ်ငန်းဥဆောင်ညွှန်ကြားရေးမှုကိုအဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကတနင်္လာနေ့ကအရေးယူလိုက်သလိုကော်မရှင်အနေနဲ့အများပြည်သူတိုင်ကြားစာတွေအပေါ်ဥပဒေနဲ့အညီတရားမျှတစွာဆောင်ရွက်နေတဲ့အကြောင်းပြောပါရယ်ကော်မရှင်အနေနဲ့အဂရိလိုက်စားမှုတွေကိုအခုလိုထုတ်ဖော်အရေးယူလာတဲ့အပေါ်မှာအားရကျေနပ်မှုရှိပေမဲ့ပိုပြီးတော့ထိထိရောက်ရောက်ဆောင်ရွက်ဖို့လိုနေသေးတယ်လို့ဝေဖန်သုံးသပ်တာတွေလည်းရှိပါရယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်သတင်းပေးပို့ထားပါရယ်ရှင်
တေရန်ဇာတာတတော်နဲ့တဘာဝပဝင်ရှင်ထိန်းသိမ်းဝန်ကြီးဌာနလက်အောက်အမှတ်နှစ်တပ်တူတွင်လုပ်ငန်းဦးဆောင်ညင်ကြိုင်မှုဦးတန်နိုင်ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဇမုတ္တိရဲစခန်းမှာတနင်္လာနေ့ကအမှုဖွင့်ရေးယူလိုက်တာပါဦးတန်နိုင်ဟာသူ့ပိုင်မြေွက်ကိုမြေဖို့လုပ်ငန်းဆောင်ရွက်ရာမှာအမည်မဖော်တဲ့ကုမ္ပဏီကိုငွေပေးချေခိုင်းခြင်းနဲ့မိသားစုခီးထွက်တဲ့အခန်းကားတွေကိုပေးချေခိုင်းတာတွေကိုလှုပ်ဆောင်ခိုင်းတဲ့အတွက်အခုလိုအရေးယူခံရတာဖြစ်တယ်လို့ကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ဒါနဲ့ပတ်သက်လို့အဂတိလိုက်စားမှုကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးကျော်စိုးက
ဒီမန်နေဂျာထူရင်းလုံကစောင့်ညကြားရင်းပေါ့နော်ကျွန်တော်တို့ကဒီအိုက်ဒါကန်တက်ကိုကော်မရှင်ကိုကျွန်တော်တိုင်ကြားတာပြတဲ့အကြောင်းကိုအဲ့ဒီတိုင်ကြားတာကိုကျွန်တော်ကြည့်ပြတဲ့ပေါ့နော်ဒီပြည်ပြီးတော့မှကျွန်တော်တို့ဒါကော်မရှင်ရနေမှာအာသုံးလချစ်ချေပွဲပွဲကြီးပေါ့နော်ဒီပြည်ပြီးတော့ကသုံးလချစ်ချေပွဲပွဲကြီးရဲ့ဆန္ဒချစ်ချေရဲ့ပွဲအစီအစဉ်တွေရှိတဲ့အရာကျွန်တော်တို့ဒီတင်ထုတ်ပြန်ပြန်မှာပါတဲ့အတိုင်းပဲပေါ့နော်ဒီအိုက်ဒါကမှုကျူရတော့အချင်းနဲ့ချင်းနဲ့ဆွာတွေ့ရှိရပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ဒီအိုက်ဒါကမှုတက်ပြီးဦးပြုမှာ56နဲ့ကျွန်တော်တို့ဒါအရေးကိုအတွက်ကိုကျွန်တော်တို့သမတိမြို့မှာရဲ့တာမှာကျွန်တော်တို့ဒီလာပိုင်းတည့်ရည်ပေါ်တော့မန်နီယာကသမားကလေးပြတိုင်ရတဲ့ပြည်ပြီးတော့တရားစစ်သူကိုကိစ္စလေးဆောင်ရွက်နေရပါခင်ဗျာဟုတ်ကဲ့ပါအ
ဲ့ဒီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကို2018ခုနှစ်17လပိုင်းကနေ2019ခုနှစ်2လပိုင်းထိတိုင်ကြားစာပေါင်း12,000ကျော်တိုင်ကြားခဲ့ပြီးအများဆုံးကရန်ကုန်တိုင်းနဲ့မန္တလေးတိုင်းဖြစ်ပါတယ်အဲ့ဒီတိုင်ကြားစာတွေကမှတောင်းတထောင်ကျော်ကိုစစ်ဆေးဆောင်ရွက်ခဲ့ပြီး50ဆောင်ကိုအရေးယူပြီးကြံတဲ့တိုင်ကြားစာအများစုကအဂတိလိုက်စားမှုဥပဒေနဲ့အကျုံးမဝင်တာတွေနဲ့အရေးယူဆောင်ရွက်ဖို့မရှိကြရတာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။တိုင်ကြားလာတဲ့တိုင်ကြားစာတွေကိုဥပဒေနဲ့အညီတရားမျှတစွာဆောင်ရွက်နေတယ်လို့ဦးကျော်စိုးကစက်ပြောပါတယ်
။ဒါတော့ကျွန်တော်တို့ရောက်ရှိလာတဲ့တိုင်ကြားစာကိုကြည့်ပြီးတော့မှကော်မရှင်ကတော့ကျွန်တော်တို့ဇာတ်ထမ်းနဲ့ဥပဒေကြီးရဲ့အမိန့်ညွှန်ကြားချက်ကျွန်တော်တို့ကျင့်ဝတ်တာနဲ့ဒီကျွန်တော်တို့တရားမျှတပလိုက်မှုတွေတာနဲ့တရားမျှတတာနဲ့ဆောင်ရွက်နေကြပါခင်ဗျာ။ဟုတ်ကဲ့ပါခင်ဗျာ။
အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့ပြီးခဲ့တဲ့နှစ်ပိုင်းအတွင်းရန်ကုန်တိုင်းဥပဒေချုပ်ဦးဝမ်ထွန်းနဲ့ FDA ညွှန်ကြားမှုချုပ်တို့လိုအစိမ့်မြင့်တာဝန်ရှိသူတွေကိုအဂတိလိုက်စားမှုနဲ့ပေါ်ထုတ်ရေးယူကြတာရှိတယ်လို့တိတ်မကြသေးခင်လပိုင်းကပဲတနင်္လာတိုင်းဝန်ကြီးချုပ်ဟောင်းဒေါ်လဲလဲမိုးကလည်းအရေးယူခဲ့ပါသေးတယ်။အခုလိုရေးယူဆောင်ရွက်တာတွေဟာအားရကျေနပ်မှုရှိတယ်လို့ကော်မရှင်လှုပ်ဆောင်ရတဲ့အပိုင်းတွေမှာအကန့်အသတ်ရှိတယ်လို့သုံးသပ်သူကတော့တရားလွတ်တော်ရှင်းနေဦးကြီးမြေပါ
ကော်မရှင်ကတော့အလိုကြိုးစားလာတာကိုအလိုကြိုးစားလာတာကိုသိရတယ်နော်အဲဒါတော့အသေးချာပဲသတိကြတာပဲနော်ဒါကတော့ပြီးတဲ့ပုံပြီးတော့ချီရောက်လို့ပို့ဆိုတာကြတော့အကန့်အသတ်တွေရှိတယ်သွတ်တော်မှာကွာသွတ်တော်ဥက္ကတယောက်ကသမရရေသူတို့ရဲ့ joint ပေါ့သူတို့ရဲ့သဘောတူချက်ကိုတူတယ်အဲသူတို့သဘောတူကြတော့လည်းပဲနိုင်ငံတော်အတိုင်းအတိုင်းချီသွားတာအရေးကြီးတဲ့အပုံကြတော့လေအဲ့နိုင်ငံတော်အတိုင်းအတိုင်းအချီသွားတဲ့အခါကျတော့အဲ့ဒီဟာတွေကလည်းအဆုံးဖြတ်ခြင်းမှာပါတယ
်။အရင်ဆိုးရလက်ထက်မှာလက်ပေးလက်ယူမှုပပျောက်ရေးကော်မရှင်ကို NLD အဆိုးရလက်ထက်2018ခုနှစ်မှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်လို့အမည်ပြောင်းလဲဖွဲ့စည်းလိုက်ပြီးပြည်ထောင်စုဝန်ကြီးဟောင်းဦးအောင်ကြည်ကိုဥက္ကဋ္ဌရာထူးနေရာခန့်အပ်ခဲ့တာဖြစ်ပါတယ်။လက်ရှိအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ပထမဆုံးရုံးဝယ်ကိုမတ်လ16ရက်နေ့ကရန်ကုန်မြို့မှာစတင်ဖွင့်လှစ်ခဲ့ပါတယ်ခင်ဗျာ။
အဂတိလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းတွေဆောင်ရွက်ရမှာတိုင်ခိုင်ရာဆုံးကရန်ကုန်နဲ့မန္တလေးတိုင်းတွေဖြစ်တဲ့အကြောင်းကိုထက်အောင်ခန့်ပြောပြသွားတာပါ။အခုရန်ကုန်စီပင်ရွေးကောက်ပွဲပွင့်လင်းမြင်သာမှုရှိမရှိဆိုတဲ့သုံးသပ်ဝေဖန်ချက်တွေကိုလည်းနာဆင်ရပါမယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရန်ကုန်စီပင်ရွေးကောက်ပွဲစီစဉ်ဆောင်ရွက်မှုတွေမှာအားအနေချက်တွေရှိခဲ့တာကြောင့်ဒီရွေးကောက်ပွဲလွတ်လပ်မျှတမှုရှိမရှိလေ့လာဆောင်ကြည့်သူတွေကမေးခွန်းထုတ်နေကြပါတယ်။ရွေးကောက်ပွဲကော်မရှင်အနေနဲ့ပို့ပြီးတော့တာဝန်ခံမှုရှိဖို့တိုက်တွန်းကြသလိုရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုအခုထက်ပို့ပြီးတော့ကောင်းမွန်ဖို့လိုတဲ့အကြောင်းထောက်ပြပြောဆိုမှုတွေလည်းရှိပါတယ်။အပြည့်အစုံကိုမေခါကပြောပြမှာပါရှင်
။ရန်ကုန်မြို့တော်စီမံတာယာရေးကော်မတီဝင်6နေရာမှာကမြို့နယ်စီမံတာယာရေးကော်မတီနေရာတော်တော်များများမှာပါ NLD ကိုယ်စားလှယ်လောင်းတွေကပဲအများဆုံးအနိုင်ရခဲ့ပါတယ်။ ဒီရွေးကောက်ပွဲကိုစောင့်ကြည့်သူတွေကတော့လူလူစိတ်ဝင်စားမှုနှေးပါနေတဲ့အပြင်ရွေးကောက်ပွဲစီစဉ်ဆောင်ရွက်ရာမှာလည်းအားအနေတက်တွေရှိခဲ့တဲ့အပေါ်ထောက်ပြဝေဖန်မှုတွေရှိနေကြပါတယ်။
ကျန်းကုန်ဆောင်ကြည့်လေးလာရေးအဖွဲ့ကလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါက်တာညိုညိုတင်းကတော့ပြည်သူ့တော်တဲ့စီရင်ရွေးကောက်ပွဲပေါ်အခုလိုတုံ့တက်ဝေဖန်လိုက်ပါတယ်။အချုပ်ဝီးပြောလို့ရှိရင်ဒီထွေထွေရွေးကောက်ပွဲမှာလူတို့ဆက်ရှင်နဲ့ပြည်သူတိုင်းပါဝင်မဲပေးခွင့်ရတာတောင်မှပေါ့နော်။လူတို့ရဲ့စိတ်ဝင်စားမှုအရန်ကုန်နေတယ်ပေါ့နော်။အဲ့တော့ပြောချင်တာကအဓိကက ဒီနေ့အခြေအနေကသတိပြလိုက်တာပဲပေါ့နော်
ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ ကျွန်တော်ကြည့်မယ်ကျွန်တော်ဒီလိုဆိတ်ဝင်စားမှုနည်းတယ်ဆိုတော့ဒါညင်းစရာမရှိဆိုတော့ရွေးချက်ခံထားရတဲ့တာဝန်ကဘာလဲဆိုလို့ရှိရင်ဒီသူတို့ဒီရွေးကောက်ပွဲဟာရေးကြည့်တယ်ဒီရွေးကောက်ပွဲဟာဒီရွေးချက်ခံရတဲ့သူတွေဟာသူတို့ဘောကပြောင်းလုံးနေတယ်ဆိုတော့သူတို့ကြံတဲ့သက်သမ်းမှာသူတို့ပြဖို့လို့စမ်းဆောင်ရည်တွေပြဖို့ဒါမှလည်းဒီသူတို့ကဒီရွေးကောက်ပွဲဟာရေးကြည့်တယ်အပါအမှုတွေပု
တွေ့မိမျက်နာမှာတော့ဒီလိုကိစ္စတွေနဲ့ပတ်သက်လို့မနက်ဖြန်မှာကော်မရှင်အစည်းအဝေးအတွင်ဆွေးနွေးသွားဖို့ရှိပြီးလောလောဆယ်မှာအသေးစိတ်မပြောနိုင်သေးကြောင်းကော်မရှင်ဥက္ကဋ္ဌကပြောပါတယ်။ကိုယ်စားလှယ်တဦးဖြစ်တဲ့ကိုအောင်ခန့်ကတော့ရွေးကောက်ပွဲကော်မရှင်အနေနဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုရှိရလိမ့်မယ်လို့ဆိုလိုက်ပါတယ်။
နေပြည့်ရဲ့ညမှာ ਉਹ ပဲဘိုးရောင်ဖုံးဆက်ပြီးမေးလို့မရသေးတဲ့အချိန်မှာညရင်းချင်းမှာ ਉਹ ပဲဘသူဘယ်ဝါနိုင်ဝါပြီးဘသူဘယ်ဝါရှုံးဝါပြီးဆိုရဲအဖြေတွေကိုကြိုသိနေတယ်ဆိုတာဘာကြောင့်လဲနိုင်ငံသားရင်တော့ကျွန်တော်နိုင်ငံသားနော်ဗမာပြည်ဝါတော့မဟုတ်နိုင်ငံသားလူကြီးတော့အွန်လိုင်းကသတင်းတွေဖတ်ပြီးတော့ကျွန်တော်ဒုတိယပဲရတယ်လို့မဲဘလောက်ပဲရတယ်လို့ကြိုရောင်ပြောနေပြီဆိုတာကတော်တော်စိတ်ပူစရာတစ်ခုပါမဲစင်းထဲမှာမပါတဲ့လူတွေကမဲပေးလိုက်ရတယ်လို့ကျွန်တော်သိရပါတယ်ကော်မရှင်ကကျွန်တော်တို့ဒီဖြစ်ပျက်လေးဖြစ်သွားပါတယ်ဆိုတော့တရားဝင်ပြောတော်လဲပဲဘာကြောင့်ဖြစ်လဲဆိုတဲ့အခါမှာအသေးစိတ်မပြောဘဲနဲ့တစုံတရာဖြစ်သွားတယ်ဆိုအလွယ်ပုတ်ချလိုက်တယ်လို့ကျွန်တော်ယူဆတယ်အဲ့တော့ကျွန်တော်အနေနဲ့ကတစုံတရာလို့ဖြစ်တယ်ဆိုတာကော်မရှင်ကိုယ်တိုင်ကပဲမသိလို့လားမဟုတ်ရင်တီးတီးနဲ့ကမပြောလို့လားမပြောချင်တာလားဆိုတာလေးမင်းတွေကဖြစ်လာပါတယ်နေစင်းထဲမှာပါတဲ့လူကမဲပေးခွင့်ရလိုက်တယ်လို့အဲ့မဲတွေကိုလည်းအားလုံးပယ်လိုက်တယ်လို့ဆိုတာမဲပေးတဲ့လူရဲ့ဆန္ဒမဲတွေကိုမလေးစားရရောက်ပါတယ
်ဒီစီပင်ရွေးကောက်ပွဲမှာမြို့တော်စီပင်ကော်မတီဝင်မြို့နယ်ဥက္ကဋ္ဌနဲ့အဖွဲ့ဝင်နေရာတရားကြောအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြန့်ခိုင်ရေးပါတီကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်ဒီမှာပြိုင်သူစုစုပေါင်းအယောက်300နီးနီးရှိခဲ့ပါတယ်ဒီထဲမှာတော့နေရာတရားကြောအတွက် NLD ပါတီဘက်က89နေရာအနိုင်ရရှိခဲ့ပြီးကျန်တဲ့16နေရာအတွက်ကတော့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင်
။မိခါပြောပြခဲ့တာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ2ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ192532ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်အခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းကိုမစားခင်အရင်ဆုံးဦးသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
အမေရိကန်တောင်ပိုင်းမက္ကဆီကိုနဲ့နေကြောက်ပေးပြမယ်လို့သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်တဲ့အတွက်ဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ဟာလူဝင်မှုကြီးကြပ်ရေးနဲ့နေကြောက်လုံခြုံရေးကိစ္စတွေကိုပြန်ပြီးတော့အာရုံစိုက်လာပါမယ်။ဒါအပြင်အမေရိကတိုက်လေပိုင်းသုံးနိုင်ငံကိုပေးနေတဲ့အကူအညီတွေကိုဖြတ်တောက်ခြင်းနဲ့ဆိုပြီးသမ္မတထရန့်ကပြောနေပါတယ်။ပတ်တမ်းမရမယ့်ရှေ့ပြောင်းလာသူတွေအမေရိကန်ပြည်ထောင်စုထဲဝင်လာတဲ့ရေအတွက်ဒေါ်လာတွေပြီးနေကြောက်မှာဖက်ဒရယ်အစိုးရရဲ့လူနဲ့ရင်းအမြစ်တွေကိုထိခိုက်လာနေတာကြောင့်အခုလိုစဉ်းစားရဆိုပြီးသမ္မတထရန့်ဘက်ကပြောပါတယ်အမေရိကန်ပြည်ထောင်စုတောင်ပိုင်းနေကြားတစ်လျှောက်ရောက်လာတဲ့ရွှေပြောင်းလာသူရေအတွက်ဟာပြီးခဲ့တဲ့နှစ်ကနဲ့စာရင်68ရာခိုင်နှုန်းပိုများလာခဲ့ပါတယ်အမိမြေလုံခြုံရေးဌာနရဲ့အဆိုအရဖမ်းဆီးရတဲ့လူရေအတွက်ကလည်းနေ့စဉ်2000လောက်အထိရှိပြီးအားလုံးဒီပါအမေရိကတိုက်လေပိုင်းနိုင်ငံတွေကရောက်လာကြသူတွေပ
ါright at their southern border
သမ္မတဒေါ်နယ်ထရန့်ကတော့ဒီလိုတောင်ပိုင်းနေကြားမှာတရားမဝင်ရောက်လာသူတွေကိုမက္ကဆီကိုအနေနဲ့ရဆိုင်အောင်လုပ်နိုင်ပါရဲ့နဲ့လို့ဖို့ပြက်ကွက်နေတယ်ဆိုပြီးဝေဖန်ပါတယ်ဒါကြောင့်လဲမဖြစ်မနေအရေးကြီးပဲဆိုပြီးသူကပြောနေတာပ
ါ We have right now two big caravans coming up from Guatemala massive caravans
အခုပဲဂွာတီမာလာနိုင်ငံကနေအုပ်စုဖွဲ့ပြီးအစုလိုက်ဝင်ဖို့စူးစမ်းလာတဲ့နှစ်ဖွဲ့ရှိနေပါတယ်အင်းနဲ့အားနဲ့ဝင်ဖို့စူးစမ်းကြတာပါမက္ကဆီကိုကနေလမ်းလျှောက်လာကြတာပါမက္ကဆီကိုဘက်ကတင်းတင်းကြပ်ကြပ်ခိုင်ခိုင်မာမာကိုင်းတွဲရင်ဒါကိုဟန့်တားနိုင်ပါတယ်ဒါပေမဲ့သူတို့ကမလုပ်ပါဘူး။သူတို့မလုပ်ရင်နေဆက်ကိုကျွန်တော်တို့ပိတ်ရပါလိမ့်မယ်။အကြာကြီးရေရှည်ပိတ်ထားမှာပါ။ကျွန်တော်လေးနဲ့ပြောတာပါ
။မက္ကဆီကိုနဲ့နေကြားကိုပိတ်ပစ်ခဲ့တဲ့ကိစ္စအရင်တော့ကလည်းဖြစ်ခဲ့ဘူးပါတဲ့။1985ခုနှစ်ကအမေရိကန်မူရစ်စေဝါတိုက်ခိုက်ရေးရရှိသူမက္ကဆီကိုမှာပြန်ပြီးဆွဲခံခဲ့ရတဲ့အတွက်ကန့်ကွက်တဲ့အနေနဲ့သမ္မတရော်နယ်ရီဂန်ကနေကြားဂိတ်ဝင်ပေါက်တွေတော်တော်များများပိတ်ပစ်ခဲ့ဘူးပါတဲ့။နေကြောအကြာကြီးပိတ်ပြမယ်ဆိုရင်နေ့စဉ်စုစုပေါင်းဒေါ်လာဘီလျံ900ကျော်တဲ့နိုင်ငံကူးသားရောင်းဝယ်ရေးကိုအကြီးအကျယ်ထိခိုက်နိုင်ပါတယ်။မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးမာစီလိုအက်ဘရက်ကတော့မက္ကဆီကိုဟာရွှေပြောင်းလာသူအရေးကိုချိန်ချောက်တဲ့နည်းနဲ့တုံ့ပြန်ဖြေရှင်းမှာမဟုတ်တဲ့အကြောင်းတာဝန်ယူမှုနဲ့ပြန်လည်လေးစားဖြေရှင်းသွားမယ်အကြောင်းတွစ်တာကလည်းရေးပါတယ်။အမေရိကန်လွှတ်တော်အမတ်ကြီးဂျာမာလည်းဒီကိစ္စကိုချင်းချင်းချင်းသုံးသပ်နေပါတယ်။နယူးမက္ကဆီကိုပြည်နယ်ဒီမိုကရက်ထက်လွှတ်တော်အမတ်ထွန်အော်ဒယ်ကတော့မက္ကဆီကိုနေကြဟာစီးပွားရေးရှင်သန်ကြီးရှင်ချင်းမှုပေါင်းစုံစုစည်းရာကိုယ်သွေးချဲ့ချာနေရဆိုပြီးတွစ်တာကနေရေးထားပါတယ်။နေကြဝင်ဂိတ်တွေကိုပိတ်ပြမယ်ဆိုရင်နေ့စဉ်ကုန်သွယ်ရေးပမာဏဒေါ်လာ 1.4 ဘီလီယံဆုံးရှုံးမယ်လို့သူကဆိုပါတယ်။ရှင်းနေသမ္မတယူကော့ပွဲမှာထရန့်ကိုရှင်ပြိုင်မှုပြင်ဆင်နေတဲ့တက်ဆက်စ်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ဖက်ဒိုအော်ရိုကီကတော့အခုလိုပြောဆိုပါတယ်
။ We are safe not despite the fact that we are a cityof immigrants and asylum seekers
ကျွန်တော်တို့ကလုံခြုံဘေးကင်းပါတယ်ရွှေပြောင်းလာသူတွေခေလုံခွဲတောင်းသူတွေကြောင့်ဘေးကင်းလုံခြုံမှုမရှိဘူးဆိုတာမဟုတ်ပါဘူးရွှေပြောင်းသူခေလုံခွဲတောင်းသူတွေနဲ့စုပေါင်းနေထိုင်တဲ့မျိုးကြီးတစ်မျိုးဖြစ်နေလို့လုံခြုံတာပါမတူကွဲပြားမှုတွေကိုတဦးနဲ့တဦးတင်ယူကြသလိုလေးစားပြီးအပြန်အလှန်လက်ခံကြလို့ပ
ါတပ္ပရအင်ဂျီတော်ကတော့ Donald Trump ဘက်ကရွေးချယ်စရာသိမ့်မရှိဘူးလို့ဆိုပါတယ်ယာယီအင်ဂျီတော်ဝန်ထမ်းရေးရာဂျီကဲ Mick Mulvaney က ABC ရုပ်သံကိုခုလိုပြောပါတယ်
The Democrats will not give us any additional money to do this. They won't give us any additional people. And importantly, they will not.
ဒီကိစ္စကိုဖြစ်ရှင်းဖို့ကျွန်တော်တို့ကိုဒီမိုကရက်တွေကငွေထပ်မပေးပါဘူး။လူလည်းထပ်တိုးမပေးပါဘူး။ရေးကြီးဆုံးကအမေရိကတိုက်တောင်ပိုင်းနဲ့အလယ်ပိုင်းနိုင်ငံတွေကလူတွေဒီနိုင်ငံကိုရောက်လာခွင့်ပေးတဲ့ရိုးပေါက်ဖြစ်နေတဲ့ဥပဒေတွေကိုလည်းသူတို့ကမပြောင်းလဲပါဘူး။ဒီလိုအကန့်အသတ်တွေကြားမှာသမ္မတကသူ့ဘက်ကတတ်နိုင်တာကိုလုပ်ပါလိမ့်မယ်။နေကြာဝင်ဂိတ်တွေကိုပိတ်ပစ်ဖို့ကိစ္စသူတကယ်ပဲရည်ရွယ်ပြီးအတိအကျလုပ်ဖို့စဉ်းစားနေတာပါ။
အင်ဒီတော်ဘက်ကဒီလိုပြောဆိုနေတဲ့ဒီချိန်ထဲမှာပဲအယ်ဆိုဗီရိုဂွာတီမာလာနဲ့ဟွန်ဒူရပ်စ်နိုင်ငံတွေကိုပေးနေတဲ့ကူညီတွေကိုဖြတ်တောက်ခြင်းနဲ့ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောဆိုနေပါတယ်ဒီလိုကူညီတွေဖြတ်တောက်မယ်ဆိုရင်တော့သွတ်တော်ရဲ့သဘောတူညီချက်ကြားယူဖို့လိုအပ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြရတာပါရှင် အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြဒါရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်စတင်ခြင်းရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့အတူထုတ်လွှင့်ရမှုကိုဇော်ဝင်းလိုင်းတို့ရဲ့ဒါရိုက်လေးလိုင်းကိုစပါတော့မရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒါရိုက်လေးလိုင်းစီစဉ်ကနေလို့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြမလူငယ်နဲ့ယူကောက်ပွဲဆိုတဲ့ခေါင်းစဉ်ဖြစ်ပါတယ်။လွတ်လပ်မျှတတဲ့ယူကောက်ပွဲဆိုတာဟာအခြေခံအကျဆုံးဒီမိုကရေစီခွင့်ရေးတရားဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့ဒီနေ့မြန်မာနိုင်ငံမှာယူကော့ပွဲနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေကြားမှာဘယ်လိုသဘောထားကြလဲဘယ်လိုနားလဲကြကြလဲဆိုတာကိုမေကွန်းထုတ်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်သုံးဖိတ်ခေါ်ထားပါတယ်။ပထမလူကတော့ New Myanmar Foundation ကမတ်မြနန္ဒာတင်သူကတော့ယူကော့ပွဲစောင့်ကြည့်ရေးတောင်ရှိသူဖြစ်ပါတယ်ခင်ဗျ။နောက်နှစ်ဦးကတော့လူငယ်ခေါင်းဆောင်တွေပါ။ပထမလူကတော့ကုနန်းလင်း။ကုနန်းလင်းကတော့ရန်ကုန်တိုင်းလူငယ်ရေးရာကော်မတီကပါ။နောက်တူကတော့ဒီကိုကျော်ထက်ကိုကောင်းထက်ကျော်ကိုကောင်းထက်ကျော်ကတော့ဘာကတာများအဖွဲ့ချုပ်ဗမာနိုင်ငံဆိုင်ရာကျောင်းဆောင်များများအဖွဲ့ချုပ်ရဲ့အထွေထွေတွင်းမှုဖြစ်ပါတယ်ခင်ဗျာ။သုံးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးလူငယ်တွေနဲ့ပဲစတိုက်ချင်ပါတယ်။ကျွန်တော်ကိုနန်းလင်းကိုရင်လုံးဖိတ်ခေါ်ချင်ပါတယ်။ကိုနန်းလင်းကြားပါလားခင်ဗျာ
။
ဟုတ်ကဲ့ကိုနန်းလင်းရေအခုဆုံးအရင်ဆုံးခုနကကျွန်တော်ပြောသွားလို့ပါပဲ။ရွေးကောက်ပွဲနဲ့ပတ်သက်လို့လူငယ်ရေးရဲ့သဘောထားသိချင်တော့ရွေးကောက်ပွဲနဲ့ပတ်သက်လို့ကိုနန်းလင်းရဲ့အရင်ဆုံးတခြားဟာတွေမသိခင်မသိခင်မှာကိုနန်းလင်းတူးချင်းရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ခံယူထားမှုရွေးကောက်ပွဲနဲ့ပတ်သက်လို့အမြင်အဲ့ဒါလေးကိုနည်းလေးပြောပြပါလား။အဲ
ဟုတ်ကဲ့ကျွန်တော်လေးလာတင်ရတဲ့ဟာကတော့ရွေးကောက်ပွဲဆိုတာဒီမိုကရေစီရဲ့ကြောက်တန်တစ်ခုပေါ့။အဲ့လိုတင်ရပါတယ်။နောက်ခုကျွန်တော်ခုကြောက်မှုတော့ပါဘူး။ကြောက်ရတဲ့အခါမှာအဲကျောင်းသမဂ္ဂမှာကျွန်တော်ဖြတ်တန်းခဲ့ပြီးပါတယ်။ကျောင်းသမဂ္ဂရဲ့အဲပုံစံကသူကဟိုခေါင်းဆောင်မှုပုံစံဆိုတော့တနည်းနဲ့အများနဲ့ပြောင်းနေရဖြစ်ပါတယ်။အဲခေါင်းဆောင်မှုပုံစံကိုကျွန်တော်တို့ဒီအချင်းနဲ့ကျက်တဲ့နောက်ဆုံးနေ့လောက်ခရာစပြီးတော့လုတ်ခဲကဒီရွေးကောက်ပွဲနဲ့လုတ်ပါတယ်။ရွေးကောက်ပွဲနဲ့လုတ်ပြီးတော့ရွေးကောက်ပွဲကနေပြီးခေါင်းဆောင်မှုပုံစံပြောင်းနေ။အဲနောက်ထပ်သမဂ္ဂရဲ့အခြေခံမူတွေကိုဆက်ကောင်းတဲ့ပုံစံတွေခေါင်းဆောင်မှုပြောင်းနေပြီးတော့ရွေးကောက်ပွဲကနေစခဲ့ပါတယ်။နောက်တစ်ခုကဒါကောင်းသမဂ္ဂကြီးကပါထပ်ပြီးလို့ဆိုရင်ယူကောက်ဝဲနဲ့ယင်းနီးဆိုတာမကောက်ယူကောက်မှာမဲပေးမှုပုံစံနဲ့ယူကောက်ဝဲဆိုတာဘလို့ယူကောက်မှာဘလို့မဲပေးရဆိုတဲ့ product education တွေကိုအဲမိတ်ဆက်ပေးနိုင်ခဲ့ပါတယ်။ဒါမျိုးနောက်ဆက်နေအခုနောက်ပိုင်းနောက်ဒီ vaccine မှာကောင်းသမဂ္ဂကြီးကပူပြီးလေ့လာပြင်တဲ့အခါမှာအကျက်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဥပဒေအရကအသက်18နှစ်ပြီမှာယူကောက်မှာမဲပေးခွင့်ရှိတယ်။တိုးတော့အဲတကုံတက်ကတူကျွန်တော်ပြီးကောင်းသမဂ္ဂအများစုယူကောက်ပေးမှာတော့တောင်းတက်တဲ့ပရမနှစ်အသက်16နှစ်ထရေကစပြီးတော့မဲပေးခွင့်ရတယ်။အဲ့တော့ဆက်ကြောင်းနေမှာမဲပေးတယ်ဆက်ကောင်းနေနေမှာမဲပေးတဲ့အခါသူ session နဲ့ဒီနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲမှာမဲပေးဖို့တော့တပူတဲ့အကြီးအကဲကောင်းကောင်းရှိနေပြီမဲပေးရမယ်ဆိုတဲ့အသိရှိနေပြီဆိုတော့ဆိုတော့ရွေးကောက်ပွဲမှာလူငယ်တွေကအဲစိတ်ပါဝင်စားလောက်မြင်းလောက်တမကကြီးအခုညီပေးတယ်ဆိုတော့ကျွန်တော်တို့ဖြစ်တမ်းကသိခဲ့ရတယ်ဆိုတော့ကျွန်တော်တောင်းတမကအနေနဲ့လည်းကိုယ့်ရဲ့အခန်းကဏ္ဍကနေပြီးတော့လူငယ်တွေရွေးကောက်ပွဲမှာစိတ်ပါဝင်စားလောက်ကိုရွေးကောက်ပွဲတွေကနေပြီးအကြောင်းတွေပေါ်ဆောင်နိုင်ရင်ရွေးကောက်ပွဲတွေကနေပြီးတော့အဲအော်အယူတကူဖန်ပြနိုင်တယ်ရွေးကောက်ပွဲရည်နဲ့အချင်းချင်းအတူဖန်ပြနိုင်တယ်ဆိုရဲဟာမျိုးသိအောင်ကျွန်တော်ကတော့မကားကြီးအဲမှာကျွန်တော်ဖြတ်တန်းခဲ့တဲ့အချိန်မှာကျွန်တော်နေဆောင်ခဲ့ပါတယ်ရွေးကောက်ပွဲကတကယ်လို့ဒီမိုကရေစီရဲ့အဲပြည်မတော်တိုင်းဖြစ်တယ်ဆိုတော့ကျွန်တော်နေနဲ့ဟိုငြင်းပြီးပြီရောလ
ာကိုနန်းလင်းကဒီကျောင်းသားသမဂ္ဂမှာလေတောက်လျှောက်ဖြတ်တန်းခဲ့ဘူးရဲ့ဆိုတော့ကျွန်တော်အဲ့မှာတစ်ဆက်သေးမိကျင်ပါတယ်လူငယ်တွေနဲ့ပတ်သက်လို့ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာ2017စနစ်လောက်ကစပြီးတော့နိုင်ငံရေးအခြေအနေပြောင်းသွားတယ်အလဲပြောင်းဖြစ်လာတယ်ယူကော့ပွဲတွေဆိုတာပိုပြီးတော့ရင်းနှီးလာတယ်အဲ့တော့လူငယ်တွေဘက်ကတော့ဒီယူကော့ပွဲနဲ့ပတ်သက်လို့အတော်ရင်ပါလာပြီလို့ပြောနိုင်ပါလားခင်ဗျအ
ကျွန်တော်မှတ်မှတ်တသားရှိတာညောင်းဆယ်ယူကော့ပွဲကျွန်တော် 2008ခြေဦးစနစ်ခံရင်ပွဲအဲ2008ယူကော့ပွဲစနစ်ကြားပြက်နောက်15နောက်စက္ကန့်နောက်စီးပင်ပေါ့ကြားထဲမှာကျွန်တော်ရှိသေးတယ်အဲ့တော့ပင်မယူကော့ပွဲကတော့အဲ2015ပေါ့နော်ဆိုတော့တကယ်တကယ်ကျတော့တိုင်းလုံးတိုင်းနဲ့မဲပေးခွင့်ရှိတဲ့ယူကော့ပွဲကနှစ်ခုပဲရှိသေးတယ်ဆိုတော့ကျွန်တော်ယူဆတာတကူကဘာလဲဆိုတော့လောလောဆယ်ဒီခစ်လူငယ်တွေကအရင်ကတည်းကဆိုင်ယူကော့ပွဲမှာမဲပေးရမယ်ဆိုတဲ့အသိအရတော့ပိုပြီးတိုးလာတယ်အဲပြဿနာကယူကော့ပွဲလို့ကျွန်တော်ပြောရင်နိုင်ငံရေးရှင်တွေလည်းကျွန်တော်တို့ဆိုင်နေခင်ဗျအခုဒီလက်ရှိကျွန်တော်အလီဆုံး၃နှစ်နဲ့ပြီးသွားပြီဆိုပြီးတော့ပဲကြည့်စီရောဝင်နေပတ်သက်ပြီးတော့ဂျမ်ပါဆန်လောက်ပဲမဲလာပြီးဆိုတာအင်မတန်စိုးရိမ်ဖို့ကောင်းတယ်စီရင်ဆိုရင်ဆိုတော့အဲယူကော့ဝဲကနေအပြောင်းအလဲမဖြစ်နိုင်ဘူးလို့လူလူကထင်သွားရင်ဒါမှမဟုတ်ယူကော့ဝဲကအသုံးမလုပ်လို့လူကထင်သွားရင်အပြစ်တင်လာရှိတယ်ဆိုတော့ကျွန်တော်တို့လူငယ်တွေကအဲ့လိုဖြစ်လို့မရဘူးဆိုတော့ယူကော့ဝဲနဲ့ယင်းကြီးကမှန်တယ်ဆိုတော့ယူကော့ဝဲကနေယူကော့ဝဲကိုစိတ်ဝင်စားပြီးယူကော့ဝဲဒီမဲယုံနဲ့ရောက်ပြီးမဲပြီးလာအောင်ကနိုင်ငံရေးအခြေအနေနိုင်ငံရေးမှာဥဆောင်နေတဲ့သူတွေနိုင်ငံရေးသမားတွေလုံးဝတက်ဆိုင်တယ်ဆိုတော့လူငယ်တွေကျွန်တော်ကိုမေးရမေးခွန်းကျွန်တော်ပြန်ပြီးချက်အောင်မဆိုင်လူငယ်တွေကယူကော့ပွဲနဲ့ရှင်ပါလာတယ်ယူကော့ပွဲမှာမဲပေးရမယ်ဆိုအသိရရှိလာတယ်ထို့သောယူကော့ပွဲကိုစိတ်ဝင်စားပြီးမဲယုံကြည့်လာပြီးမဲပေးနိုင်အောင်ကနိုင်ငံကြီးအပြောင်းအလဲကိုဥဆောင်နေနိုင်ငံကြီးသမားတွေတကယ် state ကိုလည်းဖိုင်နေဆိုတော့ကျွန်တော်မြင်မိရပ
ြဟုတ်ကဲ့ဒါယူကော့ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုပေါ့နော်ယူကော့ပွဲထဲမှာကိုနိုင်ကလူငယ်တွေပါဝင်မှုပေါ့အဲ့ဒါနဲ့ပတ်သက်လို့ရော ပူတက်လာတယ်လို့ပြောနိုင်ပါလားခင်ဗျ2011ကနေရှင်နောက်ပိုင်းကာလတွေမှာပါဝင်မှုဆိုတာစောင့်ကြည့်တာလည်းဖြစ်မယ်ဝင်ရောက်ယူခံတာလည်းဖြစ်မယ
်ဟုတ်ဟုတ်အဲ့ဒီဟာအားကြီးကောင်းလာပြီနောက်တစ်ဆယ်နောက်ပိုင်းစာရောက်တော့ယူကောက်ဝဲတင်လို့ဒီယူကောက်ဝဲစောင့်ကြည့်လीလာတယ်ယူကောက်ဝဲလုပ်တဲ့အစိုးရကကျွန်တော်တို့ရော object ရန်ကုန်ဆိုတဲ့ဟာမျိုးမှာဆိုရင်ကျောင်းသားတွေအများကြီးပါတယ်ကျောင်းသားတွေအများကြီးပါပြီးယူကောက်ဝဲစောင့်ကြည့်တယ်အဲ့ဒီဟာမှာတော့အားကြီးကောင်းတယ်ဆိုတာလူငယ်တွေကယူကောက်ဝဲနဲ့မကင်းကွာတော့ဘူးနိုင်ငံကြီးတကယ်နိုင်ငံသားတယောက်ရဲ့အခွင့်အရေးနဲ့ပတ်သက်ပြီးလူငယ်တွေကလုကမယ်ဆိုရင်အသိဉာဏ်ရှိတာလေဟိုကျွန်တော်တို့လွန်ခဲ့တဲ့2010 2012ကတည်းကဆိုင်တော့အများကြီးလူငယ်တွေကပွင့်လင်းပြီးတော့ယူကောက်ဝဲမှာပါဝင်လာတယ်ဒါပေမဲ့ကျွန်တော်တို့ညာယူကောက်မှာပါဝင်လာတာမှန်တယ်တနည်းမို့ရင်ယူကောက်ဝဲစောင့်ကြည့်တာဖြစ်ဖြစ်ယူကောက်ဝဲနဲ့ပတ်သက်ပြီးကျွန်တော်တို့ဟို awareness ပေးတာဖြစ်ဖြစ်ဒါမှလူငယ်တွေပူပါလာတယ်ဒါပေမဲ့ယူကောက်ဝဲမှာလာပြီးနည်းချဲအဲ့ဒီခုနကကျွန်တော်ပြောတဲ့ယူကောက်ဝဲစောင့်ကြည့်ရယ်ယူကောက်ဝဲမှာပုံစံမျိုးနဲ့ပါဝင်လာဆိုတာနိုင်ငံကြီးနဲ့ထိစပ်နေတယ်ဒါမှမဟုတ် CSO NGO နဲ့ထိစပ်နေအတိုင်းဝန်ဆိုတော့ကြည့်ရင်လူငယ်တူကြီးကတော့အဲ့ဒါနဲ့အလန်းကွာနေရုံပဲအလန်းကွာနေဆိုတော့မဲခုမဲရုံမှာမဲလာပြီးဘူးဆိုတဲ့ကိစ္စယူကောက်ဝဲနဲ့တမန်သူတို့နဲ့တစုံတရာပေါင်းဖို့ဆိုတဲ့ကိစ္စမှာအလန်းကွာနေရေလို့ကျွန်တော်နည်းနည်းမြင်မိတယ်ကဒီဘက်နောက်ပိုင်းပါပါနော
်ဟုတ်ကဲ့
2015ယူကောက်ဝဲအပြီးဂျာပြည့်စီစဉ်အဲ့ကိစ္စမှာ
ဟုတ်ကဲ့ကိုနေလင်းလေလိုက်ပေါ်မှာခဏနေကိုနန်းလင်းနေလိုက်ပေါ်မှာခဏနေပြီးပေါ့အောင်ခင်ကျွန်တော်နောက်ထပ်လူငယ်ခေါင်းဆောင်တို့ဖိတ်ခေါ်ချင်ပါတယ်သူကတော့ကိုကောင်းထက်ကျော်ပါဘာကသမ ्या ဖွဲ့ချုပ်ရဲ့ထူးထူးတွင်းမှုပါကိုကောင်းထက်ကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ
့ကိုကောင်းတဲ့ကျော်ကျွန်တော်လူငယ်ရင်းနဲ့ပတ်သက်လို့ယူကောက်ပွဲနဲ့ပတ်သက်လို့မမေးခင်မှာကိုကောင်းတဲ့ကျော်တူးချင်းအမျိုးရေလုံးမေးခင်ပါတယ်ခုနကကျွန်တော်ကုနန်းလေးကိုမေးခဲ့လို့ပဲကိုကောင်းတဲ့ကျော်အနေနဲ့ဒီယူကောက်ပွဲနဲ့ပတ်သက်လို့မြင်တဲ့အမြင်ပေါ့ရေလုံးသိချင်ပါတယ်အ
ဲဟုတ်ကဲ့အစောကလည်းဟိုကုနန်းလင်းပြောသွားတာလည်းပါပါတယ်ဟိုယူကောက်ပွဲဆိုတာတော့ကျွန်တော်တို့ဒမိုစီစနစ်မှာပဲဖြစ်စီအခြားနိုင်ငံရေးစနစ်မှာပဲဖြစ်စီကျွန်တော်တို့ကဒါဟာအသက်ဖြစ်တယ်ပေါ့နော်ဟိုအဲ့ဒါမျိုးစီစနစ်လို့မှာပဲဖြစ်စီစနကွန်မြူနစ်စနစ်မှာပဲဖြစ်စသည်ဖြစ်ပေါ့ဗျာပြောချင်တာကတော့ဒီလိုနိုင်ငံရေးစနစ်တွေမှာတော့အသက်ကတော့ရွေးကောက်ပွဲဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့နားလေတယ်တကယ်နဲ့ထဲမှာပဲအဲ့ဒီရွေးကောက်ပွဲကတကယ်ဟုတ်တရားမျှတလားတကယ်ဟုတ်လွတ်လပ်လားဆိုတဲ့ဥစ္စာကိုပါကျွန်တော်တို့တစ်ဖက်ထဲပြောမှာဖြစ်တယ်ပေါ့။အဲ့တော့တကယ်နိုင်ငံကအချိန်ဒီမှာတော့ရွေးကောက်ပွဲလို့ပြောလာရင်တိတ်ထွထွထူးထူးဟိုကျွန်တော်တို့ကခွဲခြားပြီးပြောစရာမလိုပဲကျွန်တော်တို့တိုင်းပြည်ကအင်မတန်ထူးခြားပါတယ်ကျွန်တော်တို့တိုင်းပြည်မှာဒီကနေ့ဖွဲ့စည်းပုံကလည်းရှိသေးတယ်စစ်တပ်ကလည်းအားနိုင်ရယူထားတဲ့ဖြစ်တယ်ဒီလိုနိုင်ငံမျိုးမှာတော့ရွေးကောက်ပွဲဆိုတာကတော့ထူးခြားနေတယ်ကျွန်တော်တို့တိုင်းပြည်ကဟိုလွတ်လပ်ကောင်းလွတ်လပ်နေမယ်တကယ်အနှစ်သာရကတော့ဟို justice ဖြစ်မှာပေါ့ဘူးတရားမျှတမှာမဟုတ်ဘူးအဒါကတော့ပုံမှန်ပြည်ရဲ့ရွေးကောက်ပွဲပေါ်မှာကျွန်တော်တို့ထုတ်မြန်ရမယ့်ကိစ္စရဖြစ်ပါတယ်အဲကျွန်တော်နားလည်မှုကတော့ဒါရွေးကောက်ပွဲဆိုတာတော့ဒီမိုစီစနစ်ရဲ့အသက်သွေးကြောဖြစ်တယ်ဒါပေမဲ့ပုံမှန်ပြည်ရဲ့ရွေးကောက်ပွဲကတော့အင်မတန်အောင်မှရင်းလေးရကောင်းတဲ့အနေအထားတွေ
ကိုအဲ့ဒါလေးကျွန်တော်လည်းအသေးစိတ်မေးချင်ပါလေကိုကောင်းတဲ့ကျော်ဒီရမပြီးရွက်ကောက်ပွဲနဲ့ပတ်သက်လို့တရားမျှတမှုမရှိနိုင်သေးဘူးလို့ဆိုတာလားဘယ်လိုမျိုးလဲဘယ်လိုမြင်တာလဲခင်ဗျာပမာပြီးရွက်ကောက်ပွဲနဲ့ပတ်သက်လို
့ဟုတ်ကဲ့ဟိုဆိုလိုတဲ့အဓိပ္ပာယ်ကနိုင်ငံရေးသတိတွေကိုကျွန်တော်တို့ကန့်တန့်ထားတာရှိတယ်ဒါကျွန်တော်တို့ဒီဖွဲ့စည်းပုံတွေမှာလည်းကျွန်တော်တို့အခန်းကိုဟိုရွေးချယ်တင်မြှောက်ခြင်းမှာလည်းကျွန်တော်တို့ပါတာဖြစ်တယ်ခန်းကိုဒီပုံမှာ196ဒီအပိုင်းမှာဆိုရင်လည်းကျွန်တော်ပြောထားတာရှိပါတယ်။ဒါဟိုအရွေးခံရရင်ဆိုတော့နိုင်ငံတော်ကျေးဇူးသစ္စာဖောက်ပြသည့်ဖြစ်သောဖွဲ့စည်းပုံမှာဥပဒေတစ်ခုခုကိုချိုးဖောက်ခဲ့သည့်ဖြစ်သောကျွန်တော်တို့ကဒါအရေးယူခံနိုင်ရတယ်လို့ပြောထားပါတယ်။အဲ့တော့ဖွဲ့စည်းပုံတစ်ခုကိုမထိနဲ့ထိလိုက်ရင်ဒါဟာအရေးယူမယ်ဆိုရဲအပိုင်းကြီးပဲဒါတစ်ပိုင်းပေါ့။နောက်တစ်ခုကနိုင်ငံရေးပါတီကိုယ်တိုင်ကကျွန်တော်လွတ်လပ်စွာဒီကနေ့နိုင်ငံရေးပါတီထူထောင်ခွင့်နဲ့အကန့်အသတ်တွေနဲ့ရှိနေသေးတယ်။အဲ့တော့ဒါဟာတရားမျှတမှုရှိတယ်လို့ကျွန်တော်ပြောလို့မရဘူး။အဲ့တော့ဆရာနာရှင်တွေရေးထားတဲ့ဖွဲ့စည်းပုံကိုလက်ခံရမယ်။ဆရာနာရှင်တွေရဲ့ထင်တိုင်းလုပ်နေတဲ့ဟာတွေကိုစန့်ကျင်မှုမလုပ်မှနိုင်ငံပါတီဖြစ်တည်ထောင်ဝင်ပြုမယ်ရုပ်ဝဲဝင်ဝင်ပြုမယ်လို့လုပ်ထားတာကဒါဟာတရားမျှတမှုရှိတယ်လို့ကျွန်တော်တို့လက်ခံလို့မရဘူးဆိုတဲ့အချက်ကိုကျွန်တော်ထောက်ပြတာပဲဖြစ်ပါတယ
်။ဟုတ်ကဲ့အဲ့တော့အခုလက်ရှိမြန်မာနိုင်ငံမှာလုပ်နေတဲ့ခုနကမနေ့တနေ့ကလုပ်သွားတဲ့စီပင်ရုပ်ောက်ပွဲကဆာထူးထူးရုပ်ောက်ပွဲတွေဆိုမှရုပ်ောက်ပွဲတွေနဲ့ပတ်သက်လို့လူငယ်တွေရဲ့ချင်းကပ်မှုလူငယ်တွေရဲ့အမြင်အဲ့ဒါနဲ့ပတ်သက်လို့လူငယ်တွေရဲ့စိတ်ဝင်စားမှုဒါနဲ့ပတ်သက်လို့ဆိုရင်ရောကိုကောင်းထက်ကျော်ဘယ်လိုမြင်ပါလဲ။
ဟုတ်ကဲ့ဟိုကျွန်တော်တို့လည်းဒါဟာဟိုဒီဘာသာမလုပ်ခင်ကာလမှာလည်းကျွန်တော်တို့ဒါတစုံတရာအနန္ဒီမှာကျွန်တော်တို့ပံ့ပိုးခဲ့ရဲမယ်ဆိုရဲကမ်ပိန်းဒီမှာပါဝင်ခဲ့ခုပါတယ်။အဲအဲ့ဒီမှာကျွန်တော်မြင်တာပေါ့နော်။ဟို2010မှာကျွန်တော်တို့ဒါဟိုဘယ်တော့မှထိတွေ့ခွင့်မရတဲ့နိုင်ငံရေးခင်းရင်းတစ်ခုပေါ်မှာကျွန်တော်လူငယ်တွေအများစုထိတွေ့လာကြတယ်။ဒါပေမဲ့ခုနောက်ပိုင်းကျွန်တော်မြင်တာကတော့လူငယ်တွေရဲ့အားလို့အားညာမှုတွေပြီးရင်လူငယ်တွေရဲ့တက်ကြွမှုတွေကပြန်ပြီးတော့နှေးကွေးလာတယ်လို့ကျွန်တော်မြင်တယ်။ဒါဟာဒီကနေ့ဗမာပြည်ရဲ့ရွေးကောက်ပွဲကတက်လာတဲ့အစိုးရတွေကဗမာပြည်နိုင်ငံကြီးကိုအဆုံးပြတ်မပေးတော့ဘူးလားဆိုတဲ့တံပြားဖြစ်ပေါ်နေဖြစ်လာပါတယ်။ ဒါဟိုကျွန်တော်တို့တင်မြင်တာမဟုတ်ပဲတကယ်လူငယ်တူကလည်းမြင်တဲ့အခြေအနေပဲဖြစ်တယ်နောက်တစ်ခုကဒီစီပင်ရွေးကောက်ပွဲမှာမဲပေးတဲ့လူတွေကိုလည်းကျွန်တော်ရာဂိုင်းတော့ကိုနိုင်နိုင်နဲ့ပြောရပါတယ်ဟို 10% နဲ့ 20% ကြားလဲရှိတယ်အတိတ်ကမတက်ကြွတော့မဲပေးတဲ့လူတွေကိုလည်းမတက်ကြဘူးဒီစီပင်ရွေးကောက်ပွဲမှာဆိုရင်ကျွန်တော်လက်ခံသူဖြစ်သေးလက်မခံသူဖြစ်သေးဒါမကောင်ခတ်တော့ဆိုရင်ဟိုဆက်ဆုံးလို့ဆိုရင်ဒါလူငယ်ပဲဖြစ်တယ်သူတို့ကိုယ်တိုင်ဝင်ပြီးရွေးခံလာတယ်ဒါပေမဲ့မဲပေးတဲ့လူကလည်းမရှိဘူးတကယ်နဲ့သူတို့ရှင်ပြန်တဲ့လူကလည်းလူပုဂ္ဂိုလ်အားဖြင့်ရှင်ပြန်ရတာမဟုတ်ဘဲနဲ့အလံကိုရှင်ပြန်ရတဲ့ကိစ္စရက်တွေပါတီကြီးကိုရှင်ပြန်ရတဲ့ကိစ္စရက်တွေဖြစ်လာတယ်ဒါတွေကမလုပ်တဲ့နဲ့ကိစ္စရက်တွေဖြစ်တယ်ဒါဟာဒီမိုစီစနစ်မှာကျွန်တော်တို့ကမလုပ်အပ်တဲ့ကိစ္စရက်တွေတချို့ကလည်းလုပ်လာတာဖြစ်ပါတယ်အဲ့တော့ဒါတွေကိုလည်းကျွန်တော်တို့မနှိမ့်မြို့ဘူးလူငယ်ရေးရတက်ကြွမှုလိုချင်မှုကလည်း2012ကြာဖြတ်ကာလငွေ2015အပြီးမှာပြန်ပြီးတော့ရာခိုင်နှုန်းအစီအောက်ကိုပြန်ကျလာတယ်လို့ကျွန်တော်တို့အလိုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျကိုကောင်းထက်ကျော်ကိုနန်းလေးလေးလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျကျွန်တော်နောက်ထပ်ဆွေးနွေးမဲ့တူတူဖိတ်ခေါ်ချင်ပါတယ် New Myanmar Foundation ကဒီယူကောက်ပွဲဆောင်ကြည့်သူမမြနန္ဒာတင်မမြနန္ဒာတင်ကိုတော့ကျွန်တော်ယူကောက်ပွဲနဲ့ပတ်သက်လို့အဓိကမေးချင်ပါတယ်ယူကောက်ပွဲမှာလူငယ်တွေရဲ့ပါဝင်မှုမမြနန္ဒာတို့လေးလာမိတော့ဘယ်လိုလူများရှိပါလဲ
ကျေရှေ့အတန်ရကလည်းပြောသွားတာပေါ့နော်ကျေဒီရေကပ်ပွဲမှာငယ်ရဲ့ပေါ်မှုကြည့်မယ်ကျွန်တော်မပိုင်းလို့ဆွေးလို့ရတယ်ပေါ့နော်ဒီပထမပိုင်းလို့ဒီဖေဖော်ဝါရီလနဲ့မတ်လအတွင်းမှာအဲဒီလက်ခဏရှင်ဒီဒီရဲ့အင်္ဂါမူရန်နည်းနေတဲ့ဆိုတဲ့အချိန်မှာကျွန်တော်တို့ကသမားဆုံးကျွန်တော်တို့တွေ့ကြည့်ရတယ်ဒါတမတမကပေါ့နော်စုံတဲ့ကတည်းကကျွန်တော်တို့ဒီတမတမကနဲ့တွေ့ရဲအတွေ့ပြီးတော့ဒီဒီရဲ့စိတ်ဝင်စားမှုပါလာအောင်ဒီစိတ်ပြီးဖတ်ဆိုင်ဖို့တက်ဖြစ်တဲ့ငွေရည်ရဲ့အကျဉ်းသားမှုအတူတူလိမ့်ဆောင်မလဲဘယ်လိုပါဝင်အောင်ကြံ့မလဲဆိုပြီးဒီကပိုင်နေတဲ့ခါကျတော့ကျွန်တော်တို့အဲဒီမှာရှိတဲ့ဒီလူငယ်ပေါ့နော်ဒီလူငယ်ပိုင်းတွေဖြစ်တဲ့စေတဝန်နဲ့ကျွန်တော်တို့ဒီကောက်ပေါ်ဆောင်ကြည့်အစမှာဟိုဆောင်ကြည့်သူဖြစ်နေပေါ့နော်စေတဝန်နဲ့အဖြစ်နဲ့ပါဝင်နိုင်ခဲ့တယ်နောက်တစ်ပိုင်းကဆိုကျွန်တော်တို့ဒီကစမ်းစာဆောင်ပေါ့နော်ဒီတင်ဆက်လက်ကိုပြီးရဲ့လက်ကမ်းစာဆောင်ဝင်ရတဲ့ကိစ္စတွေမှာလည်းအာဒါလူငယ်တွေနဲ့ပါလာခဲ့တယ်ပေါ့နော်အဲ့တော့ဒီဒီနာပြီးကိစ္စရက်တွေမှာအဲဒီရုပ်တော့ဒီကစားကြည့်တဲ့မှာတော့ဒါဒီနေရီကသူတို့ဒီပေါင်းပေါင်းပြီးခဲ့တယ်ပေါ့နော်ဒါပေါင်းပြီးခဲ့တယ်ဆိုရလေအခြေရပြတ်နေတာပြောကြတယ်လို့ပဲဒါဒီရုပ်တော့နဲ့ပတ်သက်ပြီးတော့ဖြစ်ဖြစ်နေတဲ့တမကောက်လို့ပြောရပဲအာဒါကိုစိတ်ယူထားပြီးတော့အာဒီအဓိကပေါင်းထားပေါ့နော်ပေါင်းနေဆိုတော့ဒီနေရီထဲမှာလည်းကျွန်တော်တို့ကဘယ်လိုဆွဲချလို့ရလဲဆိုတော့တချို့ဒီနေရီကျတော့လေဒါဘဝရဲ့အခြေရပြတ်ဆိုပြီးတော့အာကျွန်တော်တို့ဒီဘာတင်မှန်တနေရတဲ့လူရှိရဲ့အလုပ်ကိုင်းဟိုကျွန်တော်တို့လုပ်ရတဲ့လူတွေဆိုအဲ့လိုမျိုးအခြေဒီရန်ကားတည်းဖြစ်တဲ့ဒီငွေဥစီတွေဆိုလို့ရှိရင်တော့ကျွန်တော်တို့ဒါရေကောက်ပွဲမှာဒီပါဝင်ဆောင်ရွက်ဖို့ခွင့်ပြုကြအောင်လို့ထည့်ဆိုင်နေတော့ဒီနေပြီးတဲ့အနေအထားမှာတော့ကျွန်တော်တို့လည်းနေရပေါ့နော်အထူးသဖြင့်ကတော့ကျွန်တော်တို့ဒီလက်ဆိုင်ရဲ့မဲရုံတွေမှာဆိုရင်ဒီနေပြီးရရခိုင်နှုန်းကလည်းအရင်နေတဲ့ခါကျတော့ကျွန်တော်တို့ဒီဒီငွေတွေလို့အတော်ကြီးရဲ့မဲရုံတွေမှာဆိုရင်အများကြီးဒီငွေတစ်ယောက်ကပြီးတော့ဒါပေးလိုက်ကြည့်ချင်တာမျိုးတွေ့နေရအောင်ပေါ့နော်ဆိုတော့အဲ့လိုမျိုးအခြေအနေမျိုးလေးတွေကတော့ဒီငွေတွေရဲ့ပေါင်းစုကဒါနည်းနည်းလေးပါပေါ့2012ရဲ့ဒီနောက်ပိုင်းရမယ်
ဟုတ်ကဲ့ခင်ဗျကျွန်တော်နောက်တစ်ချက်မိကျင်တာကဒါလူငယ်တွေရဲ့စိတ်ဝင်စားမှုပေါ့လူငယ်ကုသလေပါဝင်မှုပြောရမယ်ဆိုရင်လက်ရှိအာဏာရပါတီရဲ့ခေါင်းဆောင်ကြီးဒေါက်တာစုကြည်ကိုရိုင်းကတစ်ချိန်လုံးကပြောခဲ့ပါတယ်သူတို့2015ယူကောက်ပွဲဝန်ခံကြီးမှာလူငယ်နဲ့အမျိုးသမီးကိုဦးစားပြီးတော့ရွေးမယ်ဆိုတဲ့ဟာမျိုးပေါ့နော်စဉ်းစားခဲ့တာမျိုးတွေရှိတယ်ပြောဆိုခဲ့တာမျိုးတွေရှိတော့တကယ်ပဲလူငယ်ကုသလေယူကောက်ပွဲအစဉ်အဆက်မှာပါဝင်မှုကြီးမြင့်တက်လာလားဘယ်လိုအခြေအနေမျိုးရှိပါလဲခင်ဗျ
ဒီလိုမျိုးစဉ်းစားရရင်တော့ဘူးကြလာလားဆိုတော့ကျွန်တော်တို့ဒီဥပဒေပေါ့နော်ဒီရေငုံမျိုးတော်စီဥပဒေဒီအစ်စ်တန်နဲ့ရေးဆွဲတဲ့အခါကျတော့ကျွန်တော်တို့ဒီရက်ဆက်အဖွဲ့ကြီးရလေပေါ့နော်ပေါ့နော်ပေါ့ဝင်တဲ့အခါကျတော့ကျွန်တော်တို့ဒီရက်ဆက်အဖွဲ့ကြီးဒီဒီကနေသူသဖြစ်တဲ့ဒီငွေအဖွဲ့ကြီးပေါ့နော်ဒီငွေအဖွဲ့ကြီးရတဲ့အခါကျတော့ကျွန်တော်တို့အများကြီးတက်ကြုံကြတယ်ဆိုအရင်ကဆိုရင်ကျွန်တော်တို့ကဒီစီစဉ်ရေးကောက်ပွဲမှာဒီ45နှစ်လောက်မှတာစီစဉ်နေနေရှိတယ်ဒါမျိုးနဲ့အစ်စ်မျိုးတော်အစ်စ်ဆက်ဖြစ်တဲ့ကျွန်တော်တို့ဒီအသက်ကဒီဒီကြီးပိုင်းဒီဘုံဒီဒီပိုင်းကိုပဲဦးစားပေးတဲ့ဒီ time မှာဆိုတော့ကျွန်တော်တို့အဲ့ဒါဒီစပြီးဆွေးနွေးတာက session ပြည့်ပြည့်ပြီးတဲ့ဒီတိုင်းကိုတော့ပေါင်းချင်တယ်ပြည့်ပြီးရောဆိုပြီးအတားဒီနေ့အတွက်ရနေဒါကိုစပြီးလို့ပြုလုပ်ကြတာပေါ့နောက်ဆုံးဆိုရတဲ့အခုဒီလောက်ကြတယ်ဆိုအဲ့ဒါနေပြီးတော့ကျွန်တော်တို့နောက်ဆုံးဒီကဒီ70နိုင်နေတဲ့ကျွန်တော်တို့က25နှစ်ကျော်ရဟာကိုဒီအတူတူကြာတယ်ပေါ့နောက်ဆုံးကျင်နာကတော့ဒီဥပဒေဘူပေါင်းရရှိနေတယ်လို့ရှိတော့ဒါအရင်2014စီစဉ်ရေးတော့ပွဲကထက်စားလို့ရှိတော့ဥပဒေဘူပေါင်းရအသက်25နှစ်ပြည့်ပြီးပြီးတိုင်းဒါဒီရောက်ရတာရှင်တန်းရှိတယ်လို့ကျွန်တော်တို့ဒီဥပဒေကိုအကြောင်းပြလိုက်တဲ့အတွက်အဒီအခုဒီတစ်ချက်ထုံးလို့ကိုအောင်ဆန်းလို့နောက်တစ်ခြားကျွန်တော်တို့ဒီမျိုးနဲ့အဒီအဆင့်ကောမဒီဒီဥက္ကဋ္ဌနေရာမျိုးတွေမှာလည်းကျွန်တော်တို့ဒီမျိုးတွေရောက်ရှင်တန်းတာမျိုးကိုတွေ့ရတယ်ဒါကတော့ကျွန်တော်တို့ရဲ့အဒီကောင်းတဲ့ပေါ့နော်ကောင်းတဲ့အကြောင်းပြခြင်းလို့ကျွန်တော်တို့ယူဆလို့ရတယ် ။ဒါမှမဟုတ်တကယ်မထင်မှောက်လေကျွန်တော်တို့ကဒီတစ်ခါစီစဉ်ရေးတော့ပြင်မှာကဒါဒီနေ့ပါတီလို့ညောင်းရှင်တိုင်တာဖြစ်တဲ့အတွက်ဒီမှာဒီပါတီတွေကနေပြီးတော့လေအဲဒီဘောနပ်စစ်ဆိုင်ကတော့တွေ့ရပါတယ်ဒီလိုမျိုးစစ်တပ်ရှိနေတာဒီဆိုင်တူရှိနေတော့ပါတီအစည်းအဝေးကလည်းသူတို့ဒီနေ့ကလူငယ်ရဲ့အင်အားပေါ့နော်ဒီလူငယ်ရဲ့အင်အားကိုကျွန်တော်တို့ဒီနေ့ဆွေးနွေးဖို့တုံးပြီးတော့အခုဒီနေ့နောက်အနေနဲ့ရှင်သိနေဆိုတဲ့ဟောင်းကလေးကျွန်တော်တို့ပြီးရပါတော့အဲ့လိုမျိုးပိုင်းလေးတော့တွေ့ရအောင်ဒါပေမဲ့ဒီဟိုရောက်ရှိတဲ့နေနဲ့အလေးထားမှကျွန်တော်တို့ဒီလိုပါလာတာကို
ဟုတ်ကဲ့ခင်ဗျမမြနာနာတင်အောင်ကျွန်တော်နှစ်ယောက်ကိုလီလိုင်းပေါ်မခန့်နေပြပါအောင်ခင်ဗျကျွန်တော်တို့ရှင်တွေပြန်ပြီးအလှည့်ပေးလို့ပါတယ်တို့ရှင်တူးရှိပါတယ်ဒီလိုင်းပေါ်မှာကိုသူရင်ကိုသူရင်တို့တတုတ်စနေမြင်မြန်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ကြားပါပြီ
ဟုတ်ကဲ့ကိုသူရင်စနေမြင်မြန်လို့ရပါတယ်ကြားပါတယ
်အော်စနေမြင်မြန်ရပါတယ်ဆိုတော့အစမ်းတော့ပေါ့ကျွန်တော်ကတော့ပုံမှန်ကျွန်တော်ကအချမ်းမှာကျွန်တော်ကတော့ဟိုပေါ့ပမာပြပြပြရပေါ့ကျွန်တော်အနေနဲ့ဘယ်လိုမြင်လဲအစမ်းမှာဆရာဆရာဆရာမကြိုးရတဲ့အဲ့အမှကျွန်တော်ဗာလေးပြောတဲ့ရှိလာပဲဆိုအစမ်းမှာဆရာမြောက်ပြောရတယ်အဲ့ဒီဒီနေ့လည်းရောက်ပါဘူးကျွန်တော်ကဟိုနိုင်ငံရေးနဲ့ပတ်သက်အနေနဲ့နေပြည်တော်မှုပေါ့ပြန်ရရောက်နေတာကွာဒါကြောင့်လည်းဆိုပထမနံပါတ်1အဓိကချက်ကကျွန်တော်ပထမအစိုးရနဲ့ဒီဒီရအစိုးရကြောင့်ဒါလည်းဆိုစကားတွေပေါ့ဒီနေ့ကျွန်တော်ကတတိယနေအခုတော့မှတကယ်ဒီကဟိုပေါ့လက်တွေ့မှာကြာအရင်ကတ်ဆောင်မှုရှိခဲ့ရကျွန်တော်ပြည်သူလူထုအနေနဲ့ကျွန်တော်ကကြေးရပြန်ကြေးရဟုတ်တယ်အရေးကြပြန်ဟောပေါ့ကြေးရရဟုတ်တယ်ဒီလိုမျိုးအနေနဲ့လိုမျိုးစိတ်ဝင်နေတယ်ဆိုတော့ကျွန်တော်တောင်းနေတာကျွန်တော်ကြည့်လိုက်အခါကျဘယ်လိုမှပုံမကြမှာသူတို့မေးပြီးတော့အပူပဲဆိုအတင်းလူအများကြီးစိတ်ပြန်မှာဝင်ရောင်းနေအဲ့အဲ့အဲ့အတကြောင့်ဘယ်လိုပြောမလဲဆိုတော့ခဏဆရာဒီဆရာမပြောတယ်ဆိုအဲ့ခဏဆရာဆရာပြောတယ်ဒီခဏဟိုပြောတယ်ဒီဝဲတန်းတော့နိုင်ငံချင်းတရားလို့ပြည့်အချင်းမကောင်းတော့ဒါကြောင့်သူအဓိကတော့ဒီမျိုးစီစနစ်မှာဟိုဟာမေးပြီးခွင့်ရတယ်ဆိုတာအဓိကဟိုဟာဘယ်လိုဒီမျိုးစီရဲ့အနှစ်သာရရဲ့ဟိုဟာပေါ့ရင်းနှီးဖြစ်တယ်ပေါ့ဒီပြည့်ရဲ့အစိုးရဆိုတော့ဒီပြည့်ရဲ့အစိုးရဆိုတော့ဒီမှာလည်းပြည်သူရောမဲဆက်ကနေတော့အဲ့စကားဘယ်လိုခရစ်စကားတမျိုးပေါ့ဒါဆိုကြမယ်ဒီစားဒီနေ့ဖြစ်တာပြည်သူယုံကြည်မှုကြောင့်ရတယ်ကျွန်တော်အဲ့လိုမျိုးကျွန်တော်
ဟုတ်ကဲ့ကဲ့ကိုသူရင်ကျွန်တော်ဖမ်းပြီးပါတယ
်2020မှာလည်းအဲ့ဒီလိုရေကောက်ပေါ်မှာလည်းကျွန်တော်ဖြစ်ပြီးတော့ meeting အရင်ကပြောရောနေရမယ်တစ်ဖက်ရင်တော့ခင်ဗျားကြီး
ဟုတ်ကဲ့ခင်ဗျာကိုသူရင်ရဲ့ပြောမယ်ဆိုရင်အနှစ်ချောက်ရမယ်ဆိုလို့ရှင်တော့အရင်အစိုးရတွေကသူတို့ပေးခဲ့တဲ့ဂရီကူတွေကဖြစ်မလာတော့လူတွေစိတ်ပြတ်တယ်မဲပေးမှုနေတယ်ပေါ့နောက်ထပ်တော့ရှစ်တူကိုဥစိတ်မောင်သူကတော့စာနဲ့ရေးပို့ထားတာပါသူ့စာကိုကျွန်တော်ပဲဖတ်ပြပါမယ်လူငယ်ရေးတဲ့ရွက်ောက်ပုဂ္ဂိုလ်စိတ်ဝင်စားမှုနည်းလာကြပါတယ်တဲ့သဘောထားအားဖြင့်တော့ဒီမိုကရေစီစနစ်ပြေဝစွာအကောင့်ထဲပေါ်ကြီးဒီမိုကရေစီဆွေးရပြည်ပြင်းစွာဖြစ်ပေါ်လာရေးတို့ကတော့လေးထားလူလားတဲ့သဘောမှာတော့ရှိတယ်လို့ယူဆပါတယ်တဲ့2020ရွက်ောက်ပွဲကိုစိတ်ဝင်စားရတာကတဲ့ဆရာနာရှင်စနစ်မရှိတော့ဘူးဒါကြောင့်မလို့ဆရာနာရှင်စနစ်ခြုံငင်းကိုအာရုံထားပြီးတော့စစ်ဆွေးရကိုရွက်ောက်ပွဲကဖြုတ်ချဖို့စိတ်အားမတန်ကြတော့လို့ဖြစ်ပါတယ်တဲ့2008ဖွဲ့စည်းပုံပြုပြင်ရေးပြင်ဖြစ်မလာသေးတဲ့အတွက်ကြောင့်လည်းအားမတန်ကြသေးတာဖြစ်နိုင်ပါတယ်တဲ့နောက်ရွက်ောက်ပွဲကိုစိတ်ဝင်စားတဲ့ဒုတိယချက်ကတော့ဒေါ်ဆန်းစုကြည်ရဲ့ပုံရိပ်အလင်းအားနည်းလာမှုနဲ့ NLD ရဲ့ပြည်ပြင်ပြောင်းလဲရေးကြီးကြော်ချက်တွေပြည်ပြင်ဖြစ်မလာမှုတို့ကြောင့်ဖြစ်တယ်လို့ဆိုကြပါတယ်တဲ့ဒါကဥစိတ်မောင်ရဲ့အမြင်ပါခုနကဒရရှင်ကုသူရင်ရဲ့အမြင်နဲ့လည်းတူပါတယ်ကုနန်းလင်းကိုပဲကျွန်တော်မေးကြပါတယ်ခင်ဗျာခုနကလူငယ်တွေစိတ်ဝင်စားကြဘူးစိတ်ဝင်စားကြတာတပိုင်းပေါ့နော်ဒါပေမဲ့ဒီလိုစိတ်ဝင်စားတဲ့အခြေအနေဒီတိုင်းပဲသွားနိုင်မလားလူငယ်တွေကိုယ်နိုင်ကောပြန်နိုင်ပြီးတော့ဒီအခြေအနေကိုလှန်နိုင်မဲ့အခြေအနေရောမရှိဘူးလားခင်ဗျာ
အဲ့မိကွန်းကလွန်မြောင်းနဲ့ခက်တယ်ခင်ဗျ။ဟိုကက်တယ်ခင်ဗျဆိုလို့ကျွန်တော်တို့တမိုင်းကြီးမှာတင်ရတယ်ဟိုလူငယ်စုစုပေါင်းအဆိုင်အစအုပ်ချုပ်ရေးဦးလို့အဲ့တို့ဥစုအစပြီးတော့ဒီအောင်စုံရှိတဲ့ရှေ့ဒီနိုင်ငံအကြောင်းလေးဒီလူငယ်တွေရဲ့အဲပါဝင်လူငယ်တွေရဲ့ဥပဆောင်မှုလူငယ်တွေပါဝင်မှုကအရင်ကြီးကြည့်ပါတယ်ဆိုတာမျိုးရှိခဲ့တယ်။ဒါပေမဲ့လောလောဆယ်အနေထားမှာနိုင်ငံကိုဥဆောင်နေတဲ့နိုင်ငံကောင်းဆောင်နေကိုယ်တိုင်ကလူငယ်တွေကိုဘယ်လောက်ထိနိုင်ငံကောင်းဆောင်နေပါတီကောင်းဆောင်နေနေလူငယ်တွေဘယ်လောက်နေရပေးပြတဲ့ဆိုတဲ့ဟာလေးပြဿနာရှိတယ်။အခုနမမျက်နှာပြောပြကြအောင်တတိတိရပါတယ်ဒီစီမီကောက်ပေါ်မှာတော့အသက်25ဆိုရင်ဝင်ပြန်လို့ရတယ်ပေါ့နော်ဒါပေမဲ့တကယ်တကယ်ကျတော့ဟိုကျွန်တော်တို့ဟိုကျွန်တော်တို့လေးလာရတယ်ဒီတာဝန်နိုင်ငံကြီးမှာသူတွေဆိုအသက်ငယ်နေဝင်ကြီးဖြစ်နေရတာရှိတယ်ပေါ့မှာမလေးဘူးပါလို့ဒါတကယ်တကယ်တကယ်ကျတော့ဒီတိုင်းမှာဒီလိုဝင်ကြီးဖြစ်လို့ဆိုရင်အသက်40အဲဟိုပြည်ပြည်နယ်မှာဝင်ကြီးဖြစ်လို့ဆိုရင်အသက်35အထက်ရှိမှရမယ်ပေါ့ဆိုတော့အဲ့လူငယ်မဟုတ်တော့တကယ်တကယ်ကျွန်တော်တို့လူငယ်မူဝါဒအရောက်ဆိုရင်တော့ဖြစ်35ပဲ35အထက်ဆိုရင်တော့လူငယ်မဟုတ်တော့ဆိုတော့လူငယ်ရင်းဥဆောင်မှုခံကဏ္ဍကိုအဲနွားပြည့်ဥတွေတော့မင်းရမှာပေါ့။နောက်အချင်းချင်းရအောင်အပိသာဟုတ်ခင်ဗျ။ဆိုတော့အဲ့လူငယ်ရင်းနဲ့ကြောင်းမြန်နှံနိုင်လားဆိုရင်တော့တောင်းမြန်နှံနိုင်လားလူငယ်ရင်းကလည်းရောဒီချင်းမျိုးဖြစ်နိုင်လားဆိုရင်တော့ဖြစ်နိုင်တယ်။ဒါပေမဲ့တော်တော်တော့ခဲရင်လေခုနကိုသူရင်းရောအခုနဆရာပြတ်ကို30ပါးတဲ့အချိန်ပဲနိုင်ငံရေးပေါ်မှာလူငယ်ရင်းမှမဟုတ်ဘူး။အဲအတန်းဆက်တော်မင်းကနိုင်ငံရေးနဲ့ပတ်သက်ပြီးတော့မထူးပါဘူး။အပြောင်းလဲရတဲ့မဖြစ်ပါဘူးလို့တန်းတာကြနိုင်ငံရေးမှာစိတ်ဝင်စားမှုကြလာ။ဆိုတော့ဒါကိုကျွန်တော်ဘယ်လိုမျိုးအဲပြန်ပြီးတော့အချင်းချင်းကြောင်းနိုင်မလဲ
Okay,
Kunalin Chizuba, Kunalin Amimono, Nangan Gonzoni Bamudi, Tanaku Gong Tejo and you, but Karati Jamari, Lungari Simuzamu, the Lauti Yuka Weboma Jalari, Tahu Pyongai, Tahu Sweating, I met in your Palu, Bari Luan and Lutimale.
Yale, who General Imdama Ukakare, Ukakare, Jiobu, no, I remember Yoru Lemia Kisayaba. เออโหเจนเราตะชอบลงมาตะชุบคัดตะสาวติมาเลยป่าวะเจนเราเนี่ยดีลุมุบัวเนี่ยเจนเราอติที่เลิกหันอยู่ปะทันเนี่ยสุดทีนี้နိုင်ငံရေးအခွင့်အရေးเนี่ยဒီကနေ့နိုင်ငံရေးအယူအတခုอ่ะကျွန်တော်လူငယ်တွေပေါ့တော့သုံးပြရရောင်းရမ်းလာဖတ်ပြီးတော့လူငယ်တွေရဲ့တက်ကြွမှုလို့ကြွမှုကတော့ရှိမှာမဟုတ်ပါဘူးအဲ့တော့ဒီကနေ့အပြောင်းလဲရတကယ်ဖြစ်ဖြစ်မြောက်မြောက်ဖြစ်ပြီလားဖြစ်ပြီဆိုလူငယ်တွေရဲ့တက်ကြ
မင်းတို့မရမလို့ဖြစ်နေတယ်။ဘာလို့လဲဆိုအပြောင်းလဲလုံမယ်လုံမယ်ပြောလူတိုင်းကပြောတယ်ဒီကနေ့အဆိုးအဖြစ်နေတယ်။တချို့လည်းကျွန်တော်မိတ်ဆွေတွေတကယ်ချင်းနေပါပဲ။ပြောတယ်။ဒါပေမဲ့အဆိုးအဖြစ်ဒီနောက်ပိုင်းမှာတကယ်အပြောင်းလဲကိုဖြစ်ဖြစ်ရောက်ရောက်လုံမှုဘာမှမရှိဘူး။နောက်ဆုံးဒီ position ဒီကိစ္စတော့ဘာကြောင့်အခုမှကတ်ပြီးရွေးကောက်ဝင်2020ရွေးကောက်ဝင်ဒီမှာပြောလဲဒါကြီးကလည်းတောင်ရဝင်ကြီးကြီးကောင်းပါလေ။ဆိုလိုတာလူငယ်တွေလိုးကြပြီးတက်ကြွပြီးတော့တကယ်ဖြစ်စေချင်သူတို့ကိုယ်တိုင်ကအများကြီးမလုံနိုင်တော့သူတို့ပေးခဲ့တဲ့ကတိကိုတကယ်လုပ်ဖို့လိုရတယ်။တနည်းအားဖြင့်ပြောရင်ဒီအပြောင်းလဲကိုတကယ်ကြိုးစားနေအပြောင်းလဲမဖြစ်သေးရင်တော့အပြောင်းလဲဒီတစ်ခုဖြစ်လာအောင်တုံးကတွန်းနေရမယ်လို့ကျွန်တော်နေမြင်ပါတယ်။အပြောင်းလဲတစ်ခုဖြစ်အောင်မတွန်းနေဘဲနဲ့အပြောင်းလဲမဖြစ်ဘူးဆိုရင်ပြောချင်တဲ့အသေးပြန်တော့အပြောင်းလဲကိုဒီနေ့အစိုးရကဟိုလုံငယ်လို့ပြောတယ်တကယ်လက်တွေ့မှာအပြောင်းလဲဖြစ်နိုင်တဲ့လုံနေတဲ့ဥစ္စာတခုမှမတွေ့ဘူးအဲ့တို့ရောလူငယ်အားလုံးကထိတ်တက်ကြသွားပြီးတော့ပြန်ထိုင်သွားတယ
်
လူငယ်တွေမဟုတ်လူလူတွေကလုံးဝပါအဲ့လိုမျိုးပြန်နေသွားတယ်အဲ့တော့အပြောင်းလဲတခုမဖြစ်သေးတော့အပြောင်းလဲတခုဥတည်တဲ့လှုပ်ရှားမှုတွေကိုလုံနေမယ်ဆိုရင်လူငယ်တွေကပါဝင်လူလူကအားလုံးကလည်းဒီအခြေအနေကနေပြီးတော့ရုန်းထွက်ပြီးတော့တက်ကြွမှုတွေပြန်ဖြစ်လာမှာပါလို့ကျွန်တော်တို့အဲ့လိုမျိုး
ဟုတ်ကဲ့ကျွန်တော်တို့ဒါရိုက်လီလိုက်အစီအစဉ်အချင်းစစ်တော်လို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့မတ်မြန်နနာတင်ကိုနန်းလင်းကိုကောင်းထက်ကျော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒါရိုက်လီလိုက်အစီအစဉ်တွေတော့ဒီမှာပဲညနာခွင့်ပေးပါခင်ဗျာ
ကိုဒါညိုစီစဉ်ထုတ်လင်းပေးခဲ့တဲ့ဒါရိုက်လီလိုင်းစနေကအစီအစဉ်ကို VOA Burmese News Facebook စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။နေ့ဖန်မနေ့ပိုင်း6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ပါလိမ့်ရှင်။အခုထိပ်တန်းရောင်းနေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။ American President Donald Trump ဟာမြောက်အတ္တနတီစာချုပ်နေတို့ဖွဲ့ပြီးမှုချုပ်ဂျွန်စတူဒန်ဘော့ဂ်နဲ့ဒီကနေ့သမ္မတအင်ပြူတော်မှာတွေ့ဆုံဖို့ရှိပါတယ်။သမ္မတထရမ်ကမကြာခဏဝေဖန်ပြောဆိုလို့ရှိတဲ့နေတို့အဖွဲ့ရဲ့90ပြည့်အထိမ်းအမှတ်ခန်းနာကိုဒီသတင်းပတ်တွင်ဝါရှင်တန်မြို့တော်မှာကျင်းပဖို့ရှိနေချိန်မှာပဲထရမ်နဲ့စတူဒန်ဘော့ဂ်တို့တွေ့ဆုံဆွေးနွေးကြမှာပါ။ဥရောပသမဂ္ဂ EU ကနေပြည်ထောင်စုနိုင်ငံတို့ကိစ္စမှာသတ်မှတ်ချက်တွေပေါ်သဘောတူညီချက်များပဲနှုတ်ထွက်သွားရဖို့အလားအလာပုံများနေပြီလို့ EU ရဲ့စစ်ဆက်ညှိနှိုင်းရေးမှူးချုပ်မီရှယ်ဘာနီယေကဒီကနေ့ပြောလိုက်ပါတယ်။ကမ္ဘာတဝန်ရာသီဥတုပြောင်းလဲမှုပြိပခနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်လူပေါင်း113သန်းကျော်ဟာပြီးခဲ့တဲ့နှစ်ကစာနာရိတ်ခါမလုံလောက်တဲ့အခြေအနေနဲ့ကြုံခဲ့ကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။ရခိုင်ပြည်နယ်မင်းပြမြို့မှာည9နာရီကနေမနက်9နာရီအထိညမထွက်ရမင်းကိုမင်းပြမြို့နယ်အုပ်ချုပ်ရေးမှူးကဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒီမင်းဟာ2လကြာတိအတီဖြစ်တဲ့အကြောင်းအမိန့်စာမှာဖော်ပြထားပါတယ်။မြမတပ်မတော်နဲ့ရခိုင်လူမျိုးစုနဲ့နိုင်ငံပေါ်အေအေလိုကြားတိုက်ပွဲတွေဖြစ်နေတာမှာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကရဲသားတွေအတွက်အများစွာဆိုးရိမ်ခြင်းဖြစ်ရတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။တဆိုင်မျိုးအားလုံးတိုက်ပွဲတွေကြပြီးပြည်ပခန့်ထုံငင်းကြီးဦးတည်လို့ဖို့လဲတိုက်တွန်းထားပါတယ်ခင်ဗျာ
။အင်္ဂါနေ့ညထိပ်တန်းရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုစောင်းဝင်းလိုင်းဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ2532လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြမကြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.
Welcome.